ဘုရားလာပြီးတော့စနာရဲ့2013ခုအောက်တိုဘာလ၄ရက်အောက်ကြနေ့ဒီလိုင်းကကာလမှာရောင်ရှိမျိုးအမှတ်တုံးခြေကမြညာဘုရားတန်ကြောင့်ပြုမှဆင်းရဲခြင်းပါတဲ့ဓမ္မဒါနဓမ္မကုလတရားဘုရားရဲ့မြတ်ရောင်ရှိမျိုးအမှတ်တုံးခြေကမြညာဘုရားတန်ကြောင့်ဆောင်းဆယ်မှရည်တော်တန်တင်ဝင်နေဆယ်ဆယ်မှမြန်ဆောင်းသားကြောင့်သူများရောင်ရှိမျိုးမောင်ကုန်းတဲ့ပေါ်လာဆောင်မှဆရာမတော်မာလာတဲ့ဆောင်းသားကြောင့်သူများရောင်ရှိမျိုးဆရာကြီးဥပင်မောင်ဝေနဲ့မေတ္တာမောင်ပွားရတဲ့ပေါ်လာဆောင်မှဆောင်းသားကြောင့်သူများအလုံးစုပေါင်းခြင်းခြင်းပါလေဓမ္မဒါနဓမ္မပူဇာတရားဝဲတဲ့နေ့မှာဒီနေ့ဆရာဆရာမများနဲ့ဆောင်းသားကြောင့်သူများကိုကျွန်တော်ရသော်ဘုရားဟောတော်မူခဲ့တဲ့တရားဒေသနာတွေအများကြီးရှိတဲ့အနေကဒီနေ့မပြောချင်တော့ဆိုတော့မိမိတို့ရဲ့ကာယကဝစီကမနောကံကိုတန်ရှင်းဖြူစင်အောင်ကြိုးစားရမယ်ဆိုတာနဲ့ပတ်သက်ပြီးတော့ပြောချင်ပါသေးတယ်။ဘုရားတို့တို့ဒီစိတ်ဆင်းရဲကြရတယ်၊စိတ်မပြေမှုတွေဖြစ်ကြရတယ်၊ဒုက္ခတွေရောက်ကြရတယ်ဆိုတာကာယကံမှုဝစီကံမှုမနောကံမှုဆိုတဲ့ကံသုံးပါးမစင်ကြယ်လို့ဖြစ်ကြရတာတနည်းအားဖြင့်အလုတ်တွေမှားလို့ဒုက္ခရောက်ကြရတာအကျိုးတွေမှားလို့ဒုက္ခရောက်ကြရတာအတွေးတွေမှားလို့ဒုက္ခရောက်ကြရတာနော်ဒါသာလို့သမီးတို့ကျောင်းသားကျောင်းသူတွေကိုမင်းတို့အိကထားပြီးတော့ပြောပါမယ်နော်စိတ်ဆင်းရဲပြီးအစ်မကြီးကိုတစ်ခုဖြစ်ပြီးဆိုရင်စဉ်းစားကြည့်ပါကိုမလုပ်တာမှားတယ်ကိုပြောလိုက်တာဘယ်ဟာကမှားတော့တယ်ကိုရဲ့တွေးဘလို့မှားတော့တယ်ဆိုတာကိုစဉ်းစားကြည့်ပါဒုက္ခရောက်တယ်ဒုက္ခရောက်တယ်စိတ်မပြေမှုတွေဖြစ်တိုင်းဖြစ်တိုင်းကာယကဝစီကမနောကကံတုံးပါးမှာတဘာဝတော့မှားရင်းနေတာကိုတွေ့ရနိုင်တယ်နော်ကာယကအလုပ်တွေမမှားဘူးဝစီကပြောတယ်မမှားဘူးမနောကအတွေးတွေမမှားဘူးဆိုရင်မမှားတဲ့လူတွေရောက်ပြီးဘာမှဆင်းရဲဒုက္ခရောက်စရာအကြောင်းမရှိဘူးဟုတ်ရဲ့လားဒါကြောင့်သာလို့ဒီလိုအတူတူမှတ်ရမယ်လောကကြီးမှာဘာကြောင့်ဆင်းရဲတာလဲလို့နေရင်အလုတ်တွေမှားလို့အကျော်တွေမှားလို့အတွေးတွေမှားလို့ဆင်းရဲကြရတာဒါကသာလို့ပြီးတော့တကယ်သက်ကြီးလာလို့ရှိရင်ပို့ပြီးတော့ဒီစကားကိုနားလည်နိုင်မယ်လို့ဦးဇင်းထင်တယ်နော်အလုတ်တွေမှားရင်ဆင်းရဲရတယ်အကျော်တွေမှားရင်ဆင်းရဲရတယ်အတွေးတွေမှားရင်ဆင်းရဲရတယ်ဒါကြောင့်ဒီကာယကဝစီကမနောကံကာယကဆိုတာခန္ဓာကိုယ်နဲ့လုပ်တဲ့အမှုနော်ကမ္မဆိုတာကအမှုအလုပ်ပေါ့နော်အဲ့ဒါကိုကံလို့ပြောလိုက်တယ်နော်ဆရာဆရာမတွေကတော့ဒီနည်းနဲ့ပေါ့ဒါလုံးပြီးကိုရှင်းပြတယ်နော်ကာယကမ္မကိုဖြင့်လုပ်တဲ့အလုပ်ကာယကံဝစီကမ္မနှုတ်ဖြင့်လုပ်တဲ့အလုပ်မနောကံဟမ်ဝစီကံနော်ပြီးတော့ဗာလဲမနောကမ္မစိတ်ဖြင့်တွေးတဲ့ဉာဏ်နဲ့အလုပ်မနောကံဆိုပြီးတော့ကံကမ္မမရှိဘူးလားရှိတယ်ဒါလို့ဒီလိုဘုံဘုံတို့အချိန်နဲ့အမျှနော်ဒီကာယကဝစီကမနောကံတွေကအိပ်ပျော်နေတဲ့အချိန်မှာလွယ်လို့ကျန်တဲ့အချိန်မှာအမြဲတမ်းကံတရားတွေကဖြစ်မနေဘူးလားဖြစ်နေတယ်။နော်ကာယကံကြောင့်လို့ချင်လုံးနေမယ်၊သမုပ်ပြောရင်ပြောနေမယ်၊သမုပ်တွေးရင်တွေးနေမယ်ပေါ့။အဲ့ဒီကာယကဝစီကမနောကံတွေတန့်ရှင်းဖို့စင်ကြယ်ဖို့တတ်နိုင်ရမယ့်ကြိုးစားရရမယ်။အဲ့ဒီကာယကဝစီကမနောကံတွေတန့်ရှင်းစင်ကြယ်ဖို့ရှိနေတယ်အဲ့ဒီပုဂ္ဂိုလ်ချမ်းသာနေတယ်ပဲ။နော်ဒါကြောင့်လည်းဆိုပါဘုရားဆရာသူရသားတော်ဖြစ်တဲ့ရာဟုဇာကိုဟောကြားတော်မူခဲ့တယ်။အံဘတ်တိကဇာမူလောဘနာတုတ်တန်ဆိုတာရှိတယ်။မင်းဘုရားတို့လုံခဲ့တဲ့အားသာလုံးကဒီနေရာမှာအဲ့ဒီတုတ်တန်အကြောင်းကိုပြောလို့တယ်။နော်ဂျေကွယ်ကလေးကိုပေါက်ပြီးတော့ဥပမာပေးပြီးတော့ဟောတာတယ်။အခုအဲ့ဒီတုတ်တန်တဲ့ကစကားမြတ်စွာဘုရားဟောတာလားတဲ့။အဲ့တော့ဘာလဲဆိုတော့ခြေသားရမူလားတဲ့။ကာယကမှုဝစီကမှုမနောကမှုမပြုသေးခင်မပြောသေးခင်မတွေးသေးခင်မှာပြုတော့မယ်ပြောတော့မယ်တွေးတော့မယ်ဆိုရင်အဲ့ဒါစဉ်းစားလိုက်ပါတဲ့နော်မလုပ်သေးခင်မပြောသေးခင်မတွေးသေးခင်မှာမလုပ်ရမယ်စဉ်းစားရမယ်ဘယ်လိုစဉ်းစားရမှာလဲဆိုတော့ငါအခုလုပ်မဲ့ကာယကံမှုတွေငါအတွက်အကျိုးရှိတယ်မလားသို့မဟုတ်အကျိုးမဲ့တယ်မလားတစ်ပါးအတွက်အကျိုးရှိတယ်မလားသို့မဟုတ်အကျိုးမဲ့တယ်မလားသို့မဟုတ်ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားရှင်းရတဲ့အကျိုးကိုပေးမှလားချမ်းသာတဲ့အကျိုးကိုပေးမှလားလို့ကိုလုံးမဲ့အလုံးမလုံးသေးခင်မှာအဲ့လိုစဉ်းစားရတယ်နော်အဲ့လိုပဲစကားတစ်ခုပြောတော့မယ်ဆိုရင်ငါအခုပြောမဲ့စကားမှာ
မိမိသူတစ်ပါးနှစ်ဦးသားအတွက်အကျိုးမဲ့ပါမလားသို့မဟုတ်အကျိုးရှိပါမလားဒါတွေကကောင်းမြတ်တဲ့အမှုတွေလားသို့မဟုတ်ဆိုးရွားတဲ့အမှုတွေလားဒါတွေကအဖြစ်ကင်းတဲ့အမှုတွေလားသို့မဟုတ်အဖြစ်ရှိတဲ့အမှုတွေလားလို့မလုပ်ရမယ်စဉ်းစားရမယ်လူရဲ့စိတ်ကအင်မတန်သိနိုင်တယ်စဉ်းစားလိုက်လို့ရှိရင်သိနိုင်တာများတယ်နော်အဲ့လိုပဲမနှောကဘူးအတွေးကိုမတွေးသေးခင်မှာငါအခုတွေးတဲ့အတွေးဟာမိမိတွေမှာသဘောသားကိုထိခိုက်စေတဲ့အတွေ့အလားအကျိုးမဲ့တွေမှာလားအကုသိုလ်တွေလားဒုမဟုတ်ကုသိုလ်တွေလားအကျိုးရှိမှလားကိုမလိုရမယ်စဉ်းစားရမယ်အဲ့ဒါလိုမလုပ်ခင်မပြောခင်မတွေ့ခင်မှာစဉ်းစားလိုက်လို့အကယ်၍ဒီအလုပ်ဒီအကျိုးဒီအတွေ့အလားအကုသိုလ်တွေဖြစ်တဲ့ဆင်းရဲတဲ့အကျိုးကိုပေးနေတယ်အကျိုးမဲ့တဲ့တရားတွေဖြစ်တယ်လို့သိမယ်ဆိုရင်အဲ့ဒီအလုပ်အဲ့ဒီအကျိုးအဲ့ဒီအတွေ့အကိုမလုပ်မိအောင်မပြောမိအောင်မတွေးမိအောင်တိမ်နေရတယ်တကယ်လို့အကျိုးရှိတဲ့ကုသိုလ်တရားတွေဒါချမ်းသာမှုကိုဖြစ်စေမဲ့တရားတွေကိုသိခဲ့ပေဆိုရင်ဒါကိုလုပ်ရမယ်ပြောရမယ်တွေ့ရမယ်ဒါကြောင့်ဒါကမလုပ်ခင်မှာစဉ်းစားရမယ်အပိုင်းနော်ကာယကဝစီကမနောကကံကမ္မမလုပ်ခင်မှာစဉ်းစားရမယ်အပိုင်းတခါတည်းကျတော့ဒါကမဟုတ်ဘူးရှင်တို့ရဲ့စိတ်ကအမြဲတမ်းတတိယနေတာမဟုတ်မလုပ်ခင်တော့မစဉ်းစားသိဘူးအဲ့လိုဆိုလို့ရှိရင်လုပ်နေစဲမှာပြောနေသေးမှာတွေးနေသေးမှာခဏကလေးတော့ရက်ပြီးတော့တွေးပြီးတော့စဉ်းစားလိုက်ပါဦးနဲ့အခုငါလုပ်နေတဲ့အလုပ်ငါပြောနေတဲ့ပြောငါတွေးနေတဲ့အတွေးဟာယခုနကလိုပဲစဉ်းစားရမယ်မိမိတို့တပါးနှုတ်သားအကျိုးစီးပွားတွေကိုထိခိုက်စေမလားပျက်စီးစေမလားအကုသိုလ်တွေလားဆင်းရဲဒုက္ခတွေဖြစ်စေတဲ့အလုပ်တွေလားဓမ္မမဟုတ်ကောင်းမြတ်တဲ့ကုသိုလ်တွေလားချမ်းသာမှုကိုဖြစ်စေတဲ့အလုပ်တွေလားလို့မလုပ်ရမယ်စဉ်းစားရမယ်အဲ့လိုစဉ်းစားလိုက်လို့ကောင်းနေလို့အဖြေထွက်လို့ရှိရင်ဆက်ပြီးတော့လုပ်ပါမကောင်းဘူးလို့အဖြေထွက်တယ်ဆိုလို့ရှိရင်တော့ဒါကိုရပ်နိုင်အောင်ကြိုးစားရမယ်လုံစင်ကျော်စင်တွေးသေးမှပဲရပ်နိုင်အောင်ကြိုးစားရမယ်မလုံခင်လုံစင်တစ်ချက်ရှိပြီနော်နောက်ပြီးတော့ဒကာမတို့ဒီလိုရဲ့စိတ်ကမလုံခင်လည်းအမှတ်ရခြင်းမရမယ်လုံစင်လည်းပဲစပါလည်းပါလုပ်နေလို့တခါတလေအမှတ်ရခြင်းမရမယ်အဲ့လိုဆိုရင်လုတ်ပြီးတဲ့နောက်ကျွန်းပြီးတဲ့နောက်တွင်းပြီးတဲ့နောက်မှာစဉ်းစားလိုက်ပါဦးလေ။ဟောနော်မြတ်စွာဘုရားရဲ့တရားတော်ဟာအင်မတန်စိတ်ဆက်သေးချာတယ်ပေါ့နော်။လုတ်ပြီးတဲ့နောက်ကျွန်းပြီးတဲ့နောက်တွင်းပြီးတဲ့နောက်မှာဖလိုရမယ်စဉ်းစားရမယ်။မလုတ်ခဲ့တဲ့အလုပ်၊မကျွန်းခဲ့တဲ့အပြုံ၊မတွင်းခဲ့တဲ့အတွင်းဟာဒီခုနကလိုပဲကောင်းမကောင်း၊ဆင်းရဲကိုဖြစ်စေမလား၊ချမ်းသာကိုဖြစ်စေမလား၊ကုသိုလ်လားအကုသိုလ်လားအဲ့လိုချိန်ထိုးပြီးတော့မလုပ်ရဘူးလို့စဉ်းစားရမယ်။အဲ့လိုစဉ်းစားလိုက်လို့ဒါမကောင်းဘူးလို့အဖြစ်ထွက်လာတယ်။ငါမဟုတ်တာတွေတုတ်ခဲ့ပြီလားပဲ။ငါမဟုတ်တာတွေကြုံခဲ့ပြီလားပဲ။ငါမဟုတ်တာတွေတွေးခဲ့ပြီလားပဲလို့ဖြေထွက်တယ်ဆိုရင်ဒါမျိုးကတော့ဘယ်လိုမှမလုပ်ဘူးလို့အဲ့လိုဆုံးဖြတ်ချက်ချပြီးတော့သူကြတော့မျက်စောပြန်ဘယ်လိုဟောလို့ဆိုတော့ကိုယ်နဲ့သဘောတူယဟန်နေကိုဟောတာဆိုတော့နောက်တည်င်းသုံးဖို့အချင်းချင်းကိုယ့်ရဲ့ဆရာကမှပညာရှိပုဂ္ဂိုလ်တွေရဲ့ဓမ္မကျုပ်တော့ဒါကိုလုံးမိသွားတယ်ကျုံးမိသွားတယ်တွေးမိသွားတယ်လို့ဝန်ခံလိုက်ပါတယ်။အဲ့ဒီအချက်ကလေးကကိုယ့်ရဲ့မကောင်းမှုလုပ်ပြီးတဲ့နောက်မှာအကောင်းဆုံးစေကျော်တဲ့နေပေါ့ဟုတ်လားလုပ်ပြီးမှတော့မတတ်နိုင်တော့ဘူးလေအဲ့လိုဆိုရင်ဘာလို့ရမလို့ဝန်ခံရတယ်အမေဒီရဲ့ဓမ္မပဲဖြစ်စီဆရာမရဲ့ဓမ္မပဲဖြစ်စီလူတွေဆိုရင်လေဒါလုပ်မိသွားတယ်ကျုံးမိသွားစိတ်ထဲမှာလည်းလည်းတော့ပို့ပြီးတော့တန့်သွားတယ်ပေါ့မဟုတ်တာကိုမဟုတ်ဘူးလို့ဝန်ခံလိုက်ခြင်းအဖြစ်ဒါကိုသူမဟုတ်ဘူးလို့သိရင်နောက်မှရှောင်မယ်ဆိုတဲ့စိတ်ပေါ့အဲ့ဒါအလွန်ကောင်းတယ်။ဒါကြောင့်မြတ်စွာဘုရားရဲ့တစ်ချက်မှာမြတ်စွာဘုရားကိုမြင်မှပြီးတော့မြတ်စွာဘုရားကိုအမျိုးမျိုးစိတ်တဲ့တင်နဲ့မကောင်းကြံပြီးတော့နောက်တော့မှအမြင်မှရပြီးတော့ဘုရားကိုတောင်းပန်ရတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်။အဲ့ဒီဒီမှာမြတ်စွာဘုရားကပြောလို့အဲ့လိုပုဂ္ဂိုလ်များကပြောလို့နော်ကိုမဟုတ်တာကိုမဟုတ်မှသိပြီးတော့ဒီလိုတောင်းပန်တာဟာဝန်ခံတာဟာသူတော်ကောင်းတို့ရဲ့လောကမှာကြီးပွားကြောင်းနေလို့မြတ်စွာဘုရားဟောတယ်ဟုတ်ရလားဒါကြောင့်ဘုရားလုပ်ပြီးရင်ဘာလို့ရမလို့ဝန်ခံရမယ်ဝန်ခံရမယ်ဝန်ခံရုံမြတ်တယ်လည်းမပြီးသေးဘူးနောက်တာမျိုးကငါမလုပ်ကြည့်အောင်မပြောကြည့်အောင်မတွေးကြည့်အောင်ဆိုတဲ့တတိထံချတဲ့အချက်ရှိရတယ်တကယ်လို့ကိုလုပ်ခဲ့တဲ့အလုပ်ကိုပြောခဲ့တဲ့ပြောကိုတွေးခဲ့တဲ့တွေးတွေကအလွန်တရာမှကောင်းမြတ်တယ်သဘောဝကျတယ်မှန်မြတ်တယ်ဆိုရင်တော့ဟောငါကောင်းတာတွေလုပ်ခဲ့တာကောင်းတာတွေပြောခဲ့တာကောင်းတာတွေတွေးခဲ့တာလေဆိုကိုယ့်အလုံးနဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဝမ်းသာစိတ်နဲ့ဓာတ်ချက်ဓာတ်ချက်ပူပြီးတော့ကောင်းအောင်ကြိုးစားရမယ်လို့ရှင်းရမှုလားလို့မြတ်စွာဘုရားသုံးချက်ပေါ့နော်ကာယကဝစီကမနောကကံကုန်ပါမှာ မလုတ်ခင်လုတ်စေလုတ်ကြည့်ဘယ်နှချက်စင်းလားသုံးချက်ခံလိုက်ရမယ်နော်မလုတ်ခင်လုတ်စေလုတ်ကြည့်ဒါကိုပြီးတော့လည်းနည်းနည်းချက်ပြီးတော့စဉ်းစားပါမပြောခင်ပြောစေပြောကြည့်မတွေးခင်တွေးစေတွေးကြည့်အဲ့ဒါလို့စဉ်းစားပြီးတော့လားလုတ်ရမယ်ကြောရမယ်တွေးရမယ်ဆိုရင်လေဒီပုဂ္ဂိုလ်ကသေချာဘောကြည်ကံလုံးမှာတန့်ရှင်းပဲရှင်းရှင်းပဲအဲ့တော့မြတ်စွာဘုရားဘယ်လိုဟောလဲဆိုတော့ချစ်သားရအောင်လားတဲ့ဟိုးရှိရှိလုံးကကာယကံမှုဝစီကံမှုမနောကံမှုတွေကိုတန့်ရှင်းရှင်းရှင်းအောင်ကျူးစားခဲ့တယ်သူတော်ကောင်းတွေဟာဒီနည်းနဲ့ကျူးစားကြရတာဒီနည်းနဲ့ကျူးစားလို့ရှင်းလုံးကသူတော်ကောင်းတွေတန့်ရှင်းရှင်းပြင်သွားတယ်ပေါ့အခုလုံးလုံးစီတန့်ရှင်းရှင်းပြင်ကြတယ်သူတော်ကောင်းတွေဟာလည်းဒီနည်းနဲ့ပုဂ္ဂိုလ်ကိုတန့်ရှင်းရှင်းပြင်အောင်ကျူးစားကြတာနောက်တစ်ချိန်မှသူတော်ကောင်းဖြစ်ကြမယ်။နောက်တန့်ရှင်းသင်ကျေတော်မူကြမယ်သူတော်ကောင်းတွေဟာလည်းဒီနည်းနဲ့သူတို့ကိုသူတို့တန့်ရှင်းသင်ကျေအောင်ကြိုးစားသွားကြမှာ။ဒီအချက်ကလေးကလည်းအလုံးသဘောကျတယ်လို့ဆိုရမယ်နော်။ဒါကြောင့်ဒီအချက်ကလေးနဲ့ကိုယ့်ရဲ့စိတ်ကိုအားပေးရမယ်ပေါ့။ရှင်တော်ကသူတော်ကောင်းတွေခုလောလောဆယ်ရှိနေတဲ့သူတော်ကောင်းတွေနောက်တစ်ချိန်မှရှိကြမယ်သူတော်ကောင်းတွေဒီနည်းနဲ့ကိုယ့်ရဲ့ကာယကံဝိညာဉ်ကံမနောကံကိုတန့်ရှင်းသင်ကျေအောင်ကြိုးစားတော်မူကြတာ။ဒီနည်းကတန့်ရှင်းသင်ကျေဖို့အတွက်အလုံးတရားမှထိရောက်ပြီးတော့သိချရတဲ့နည်းလို့နည်းရဲ့အပေါ်မှာအားဖြစ်သွားအောင်ပြောလိုက်တယ်လို့ဦးဇင်းကတော့ယူခံနိုင်ရတယ်။ဟုတ်ရဲ့နော်။ဒါကြောင့်ဓာတိကိုဦးဇင်းကမူတည်ပြီးတော့ပိဿတို့လည်းဓာတိကိုကောင်းကောင်းမှတ်သားသိချင်နော်။ကာယကံမှုဝစီကံမှုမနောကံမှုကံကုမမှာမလုံခင်လုံစေလုံကြည့်မပြောခင်ပြောစေပြောကြည့်မတွေးခင်တွေးစေတွေးကြည့်ဒီလိုသာအမြဲတမ်းစဉ်းစားဆင်ခြင်၍စဉ်းစားဆင်ခြင်၍လုံးချပြောချတွေးရမယ်ဆိုရင်ဒီပုဂ္ဂိုလ်မှားတဲ့အကြောင်းရှိရှိဟုတ်လားမမှားဘူးဆိုလို့ရှိရင်အမှားကြောင့်ဖြစ်လာတဲ့ဒုက္ခတွေခံရအကြောင်းရှိဘူးမှားပြီဆိုရင်တော့ဒုက္ခရောက်မှာပဲဒါဒုက္ခဆိုတာကိုယ်အမှားရဲ့ပြန်ကိုကိုယ်ခံရတဲ့သဘောကိုဒါဒုက္ခလို့နားလည်နိုင်အောင်ပေါ့ဟုတ်ရဲ့နော်အဲဒါကြောင့်ပြည်သဘောဆိုတော့ဒီနေရာမှာဦးဇင်းတို့ကာယကံနဲ့ပတ်သက်ပြီးတော့ဝစီကံနဲ့ပတ်သက်ပြီးတော့မနောကံနဲ့ပတ်သက်ပြီးတော့ကံတုံးမှာဘုရင်တို့ပြောမယ်လို့သိမှုတော့ဘာကိုဥသာပြီးပြီးတော့ပြောရင်လို့ဆိုတော့ဝစီကံကိုနည်းနည်းတော့ဥသာပြီးပြီးတော့ပြောခြင်းတယ်နော်ဝစီကံကပြောရတာကဒုက္ခနဲ့ဒုက္ခနဲ့ဒုက္ခလွယ်လွယ်လေးနဲ့ဖြစ်သွားတာအဟောစရာကောင်းတယ်လွယ်လွယ်လေးဖြစ်ပြီးတော့ခဲရခဲစီဖြစ်ရှင်းရတဲ့သဘောရှိတယ်ဒီဝစီကံကနော်ကာယကံရောက်ဒုက္ခရောက်ရတာလေဝစီကံရောက်ဒုက္ခရောက်ရတာကပုံများနော်မနောကဆိုတာကြတော့သူကနုညံ့နဲ့တင်းွေးတယ်ပို့ပြီးတော့နှိမ့်ဆိုင်တဲ့သဘောရှိတယ်။အဲ့ဒါကတော့အချင်းကြီးပြီးတော့ပြောမှဟိုလိမ့်ပတ်နေတဲ့သဘောရှိ။နော်အဲ့ဒါဥစဉ်ပါပြောခြင်းလို့ဆိုတော့ကံတုံးမာရင်းမှာဝစီကံကိုနည်းနည်းဥစားပြီးတော့ပြောခြင်းတယ်။ဒါကြောင့်မပြောခင်မှာစဉ်းစားရမယ်။ပြောနေတဲ့မှာစဉ်းစားရမယ်။ပြောပြီးတဲ့နောက်မှာလည်းစဉ်းစားရမယ်။ဒီနည်းနဲ့ကိုယ့်ရဲ့အပြောကိုတိုင်ရှင်းသင်ခြင်းအကျင့်ကင်းအောင်ကြိုးစားရမယ်။ဒါဆိုရင်ကိုယ့်ရဲ့အပြောကြောင့်ကိုယ်လည်းဒုက္ခမရောက်နိုင်ဘူး။ကြားရတယ်လို့လည်းဒုက္ခမရောက်နိုင်ဘူး။အခုစကားဆိုတာအလွန်အစွမ်းတက်သည့်ရှိနေတော့ပြောပြီးတဲ့စကားတစ်ခုကြောင့်နောင်တလေးနဲ့ပူလောင်ဆင်းရဲရတာလေးနော်ပြောပြီးတဲ့စကားတစ်ခုကြောင့်အကြီးအကျယ်စိတ်နဲ့ပြီးတော့ရေယုံမရဖြစ်ရတာလေးမရှိဘူးလားရှိနေတော့နောက်ကြားရတဲ့စကားတစ်ခုကြောင့်နော်မခံနိုင်မရနိုင်ဖြစ်ပြီးတော့ရာဇဝတ်မှုတွေကျူးလွန်ပြီးတော့ထောင်နဲ့တန်းနဲ့ကျတော့တာလေးဟုတ်လားရှားရတဲ့စကားတစ်ခုကြောင့်အသက်လုံးအခဲမကြေနိုင်ပဲနဲ့နောက်ချစ်သူတွေကနေမုန်းသူတွေဖြစ်သွားတယ်ရှင်းဘူးလားရှင်းနော်ရှားရတဲ့စကားတစ်ခုပြောမိတဲ့စကားတစ်ခုကြောင့်ဒါကြောင့်မလို့ရှင်းသူကြီးရှင်းသူကြီးလူမတွေကနော်ကြမ်းကြုံရင်လားနှုတ်လို့ရတယ်စကားကြုံရင်နှုတ်လို့ရတယ်ချစ်သေးလို့ခရင်လက်လေးဖြစ်မုန်းသေးလို့ခရင်လက်လေးဖြစ်နော်မြတ်စွာဘုရားကတော့တတဝါတွေရဲ့ဒီပါးစပ်ထဲမှာအင်မတန်ထက်မြက်တဲ့ကြောက်စရာကောင်းတဲ့ဓမ္မကြီးတစ်ချောင်းရှိတယ်ဒီရှာကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဟောတာဟုတ်ရဲ့လားဒါကြောင့်ပြည့်စုံကောင်းတယ်လို့စကားတွေမှာအလွန်အစွမ်းရှိတယ်အလွန်အစွမ်းတက်တိချက်တယ်ဒါကြောင့်ပြိသားပြီးတော့ပြောဖို့လိုတယ်ပြိသားပြီးတော့နားတော်တက်ဖို့လိုတယ်ကောင်းမြတ်တဲ့ဘက်မှာလည်းဘာမှမဆိုဖြစ်နိုင်တဲ့စကားလုံးကောင်းပါနော်ဆိုရမှာဆိုအင်ကုဏီမာနာကိုမြတ်စွာဘုရားကငါရက်နေတယ်တင်တာမရက်တာလို့စကားလုံးခေါ်ပြောလိုက်တယ်။တခေါင်းနဲ့ဟောအဲ့ဒီစကားနဲ့ပဲအင်္ဂုလိမလာဟာလူဇိုးကြီးပေါ်လာတယ်။သူတော်ဘောင်းကရောက်သွား။နောက်ဘဏ္ဍဝတိနောင်ကြီးသုံးကြီးကိုမြတ်စွာဘုရားတဟောကမိမပြောက်လိုက်ရှာတာသိရမလားဒီဇာတ်လမ်းပေါ့။နောက်အဲ့တော့မြတ်စွာဘုရားကမေးတယ်ဒီနောက်မှာမိမတရားဖြတ်သွားတော့မင်းနိုင်ဘူးလား။ တော့မြတ်စွာဘုရားကဘာပြောလို့မြင်လိုက်တယ်လို့လည်းမပြောဘူးမမြင်လိုက်ဘူးလို့လည်းမပြောဘူးအမှန်ကတော့တွေ့ရစီဒါပေမဲ့မြတ်စွာဘုရားဘယ်လိုမေးလိုက်လဲဆိုတော့ကိုယ့်ကိုယ်ကိုနားလည်အောင်ရှာရမှန်းလေသူများကိုနားလည်အောင်သူများကိုတွေ့အောင်ရှာရမှန်းဘုရားကမြင်တယ်လို့မေးလိုက်ကိုယ့်ကိုယ်ကိုနားလည်အောင်ပြန်ပြီးတော့ရှာဖွေရတာကအလွန်လေးနဲ့မြင့်မြတ်တယ်ဆိုတာဒိဋ္ဌိပေါက်ပြီးတော့အဲ့ဒီဘာသာဝိညာဉ်ရှင်တို့မြင်တာဉာဏ်ပြုခတ်တာအဲ့တော့ပြောရင်လားကကောင်းမြတ်တဲ့စကားတွေစကားကိုအလွန်ကောင်းစွာပြောတတ်ပြီဆိုလို့ရှိရင်အဲ့ဒီစကားကကောင်းမြတ်တဲ့ပုံမှာဘာမှမဆိုဖြစ်နိုင်တယ်။ဒါကြောင့်မို့လို့နှုတ်ချုံရှုတယ်မှာဟုတ်လား။အဲ့စကားနဲ့ပတ်သက်ပြီးတော့ပြောတဲ့စကားမျိုးတွေရှိရမို့လား။ရှိရနော်။နှုတ်ကောင်းတော့ကြည်ဆိုးဟုတ်လား။အော်ရုပ်ချောနဲ့အပြောကောင်းတွေအပြောကောင်းကိုပူချစ်ကြနေနော်။နားလည်ဖို့လိုတယ်နော်။ဒါကောင်းမြတ်တဲ့စကားတွေနဲ့ဆွမ်းသတ္တိအဲ့လိုပဲရှုတဲ့အတိုင်းပဲစကားတွေကအလွန်တရာမှဆွမ်းတတိရှိတယ်။နော်စကားတွေဆွမ်းလို့စကားကြောင့်ဒုက္ခရောက်ရတယ်အများကြီးရှိတယ်။အဲကြောင့်ခုနကမြတ်စွာဘုရားရှင်ရာမှုလာကိုဟောထားတဲ့ဤနဲ့ဒီစကားတွေကိုထိချုပ်ဖို့လုပ်တယ်။မပြောရင်ပြောစင်းပြောကြည့်ဘာလို့ဘို့လို့စဉ်းစားပြီးမှပြောစင်းရင်ပြီးမှပြော။အဲ့ဒါမြတ်စွာဘုရားကပိစဝိခိတ္တဝါပိစဝခိတ္တဝါကာယကံပံစင်ញင်၍စင်ញင်၍กายกรรมကိုယ်အမှုကိုဝစီကံမှာနှုတ်အမှုကိုဟောစကားကိုတစ်ခါတက်ပြီးတော့ပြောတာတော့ဆင်ញင်၍ဆင်ញင်၍ပြောရမယ်နော်မပြောခင်ပြောခြင်းပြောပြီဒီနေရာမှာဦးရှင်တို့စကားပြောတာတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတဲ့ဒေသနာတော်တွေကအလုံးမြတ်လို့ကြံကောင်းတယ်မြတ်စွာဘုရားလက်ထက်ကရာဇယုတ်ကြီးရှင်ဘယင်ပေတိသာရရဲ့အမတ်ချုပ်ကြီးဝိသကာရဆိုတာရှိတယ်အဲ့ဒီဝိသကာရမကြီးကဉာဏ်ဉာဏ်တော်ကြီးပါလေအဲ့မဲ့လို့တနည်းတော့မြတ်စွာဘုရားကြီးရောက်လာပြီးတော့မြတ်စွာဘုရားကိုစကားပြောဆက်တယ်။ဘာလျှောက်လဲကျတော့အရှင်မြားရဲ့လူတွေဟာစကားပြောရတဲ့နေရာမှာမှန်ဖို့လိုလေ။ဒါကြောင့်မြင်တာကိုမြင်တဲ့အတိုင်းပြောတဲ့ကြားတာကိုကြားတဲ့အတိုင်းပြောတဲ့တွေ့တာကိုတွေ့တဲ့အတိုင်းပြောတဲ့ဒါတပီးတော့အဲ့လိုအယူဆရှိပါတယ်ခင်ဗျာ။အပေါ်ရင်ကြည့်ရင်တော့သူစကားကလက်ခံခြင်းနေရာမှာပဲမြင်တာကိုမြင်တဲ့အတိုင်းပြောတဲ့ကြားတာကိုကြားတဲ့အတိုင်းပြောတဲ့တွေ့တာကိုတွေ့တဲ့အတိုင်းပြောတဲ့အဲ့တော့ရှင်ဘုရားဘာလို့ရှိတယ်လို့မေးတော့မြတ်စွာဘုရားကတခါကြီးတဲ့မြင်တာကိုမြင်တဲ့အတိုင်းပြောတဲ့လို့ခါခတိန်နာမယူဆလို့လေနော်ကြားတာကိုကြားတဲ့အတိုင်းပြောတဲ့လို့ခါခတိန်မယူဆလို့လေမြင်တဲ့အတိုင်းကြားတဲ့အတိုင်းတွေ့တဲ့အတိုင်းပြောလို့အကုသိုလ်တွေဖြစ်ခဲ့ပြီဆိုရင်အဲ့ဒါမပြောတဲ့ဘူးလေဟောနော်မြင်တဲ့အတိုင်းကြားတဲ့အတိုင်းတွေ့တဲ့အတိုင်းကြုံလိုက်လို့အကုသိုလ်တွေများသွားမယ်ဆိုရင်အဲ့ဒါမြင်တဲ့အတိုင်းတွေ့တဲ့အတိုင်းကြားတဲ့အတိုင်းမပြောတဲ့ဘူးလေမြင်တဲ့အတိုင်းတွေ့တဲ့အတိုင်းကြားတဲ့အတိုင်းမပြောလို့အကုသိုလ်ဖြစ်မယ်ဆိုရင်တော့အဲ့ဒါမြင်တဲ့အတိုင်းကြားတဲ့အတိုင်းတွေ့တဲ့အတိုင်းပြောတဲ့နေကလေးတွေနားလည်လားမသိဘူးဆိုလိုတာကစကားဆိုတာမြင်တိုင်းကြားတိုင်းတွေ့တိုင်းအရင်ကလည်းပြောလို့ဖြစ်တာမဟုတ်အကျိုးရှိမှပြောတဲ့ချိန်မှပြောရအကျိုးရှိရှိခုနကတည်းကစဉ်းစားဆင်ခြင်လို့ဒီနဲ့စဉ်းစားရမယ်ပေါ့ဆင်ခြင်ရမယ်နော်မြင်တာကြားတာတွေ့တာဖြစ်လို့ဒါပြောလိုက်လို့ဒုက္ခရောက်သွားမယ်ဆိုရင်ဒါပြောလို့ဖြစ်ရှိပါတော့ဟုတ်တယ်ပေါ့လားအေးဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့လူလောကကြီးမှာတချို့လူတွေကအမှန်တရားတော့ပြောရမှာပဲငါမှန်တာဆိုရင်ပြောဝဲနေနိုင်လို့ဆိုပြီးတော့အမှန်တရားရဲ့ဘက်တော်ကအနေနဲ့ကိုယ့်ကိုယ်ကိုဂုဏ်ယူပြီးတော့စကားကိုပက်ပက်ဆက်ဆက်ပြောကြရတယ်ရှိဘူးလားရှိအဲ့လိုလူမျိုးတွေဒုက္ခရောက်နေတာပဲဟိုဇက်တော်လေးတခုရှိတယ်သာဓုပြီးလို့နားထောင်ပါနော်တခုသောဇတ်တော်မြတ်စွာဘုရားဟောကြားတယ်ဟုတ်ပုံနာကြီးတင်မြားမှာစိတ်တွေကြီးအောင်နှစ်ကောင်ကိုတားအဖြစ်နဲ့မွေးထားတယ်လို့ဆိုတယ်အဲ့တော့တတိယတော့ပုံနာကြီးကခရီးထွက်ခါနေမှာသူ့ရဲ့ဘုရင်မကြီးကိုစိတ်ချမ်းလို့စိတ်တွေကြီးအောင်နှစ်ကောင်ကိုခေါ်ပြီးတော့တူတူတိတ်တိတ်ထမတယ်အဖေခရီးထွက်နေဒါကြောင့်မင်းတို့အမေကိုတတိယချမ်းချမ်းစောက်ပြီးတော့ကြည့်တယ်ပြန်လာရင်ငါ့ကိုအကုန်ပြောလို့မာထားရဲ့အဲ့လိုနဲ့ပုံနာကြီးကြီးထွက်သွားတယ်ပုံနာကြီးလည်းသွားတဲ့နေ့ကစပြီးတော့ကိုလေးမကြီးကတခြားယောက်ျားတစ်ပါးလေးနဲ့ဖောက်ပြန်နေတယ်ဆိုတော့အဲ့ဒါကိုကြီးကြီးတောင်မှမြင်နေတယ်မြင်နေတော့ညီဖြစ်တဲ့အကောင်ကဒီပုံလေးမကြီးကိုအတင်းပြောခြင်းဒီလိုလုပ်တာကောင်းလားဒါမကောင်းဘူးမပြောခြင်းအဲ့တော့အကိုဖြစ်တဲ့အကောင်ကအာညီမပြောနဲ့မြင်တိုင်းတွေ့တိုင်းကြားတိုင်းတော့တချို့ကိစ္စကမြင်ရဆောင်ရတယ်ဘာမှမပြောနဲ့ဒါမှညီကမရပြောရအဲ့ဒါနဲ့အကိုကြီးတားတဲ့ညီကြီးကမရသူကဇွတ်အတင်းတခါလဲပုံလေးမကြီးကိုသွားပြောလို့ ကောင်းပြောတော့ဘုန်းကြီးမကြီးကဩဟုတ်ကဲ့မှန်တယ်မင်းပြောမှအမေတိခံပြီလေနောက်တာမျိုးမလုပ်ပါဘူးဒါသမောင်အမေဒီငါသားကသိကိမ့်မှာပဲဟန်ဆောင်ပြီးတော့ခေါ်လာပါဒီအကောင်ပြိသွားပြီဆိုရင်ငါဒုက္ခရောက်တော့မယ်ဆိုတာနားလေတော့လူဆိုတော့အိဆန်နဲ့ဉာဏ်ရှိတာပေါ့လေဟန်ဆောင်ပြီးတော့ခေါ်လိုက်တော့စစ်တီတွေကအုပ်ခေါ်တဲ့တင်ပြီးအနားရောက်လာတော့ဖြက်ကနေဖွင့်ပြီးတော့လက်ရင်းကိုလိမ့်ချိုးပြီးတော့မင်းလိုအကောင်ကများငါ့ကိုဆုံးမနေသေးတယ်တိတိမနေခြင်းနဲ့အကောင်ဆိုပြီးတော့လက်ရင်းကိုလိမ့်ချိုးပြီးတော့မိခဲတွေရှိနေတဲ့ပြာပွဲကိုထိုးသိမ့်ထားလိုက်တယ်တေရောအဲ့ဒါကိုအစာဆုံးမြင်နေတဲ့အကြီးကောင်ကဘာမှမပြောဘူးဒီချိန်မှာပြောရင်သူဒုက္ခရောက်မယ်ဆိုတာသိဒီလိုနဲ့နှစ်ရက်သုံးရက်လောက်နေတော့ဘုနာကြီးပြန်ရောက်တော့ရောက်လာတော့အဲ့ဒီအကြီးကောင်လေးကဘုရားလောင်းလေးပဲဘုရားလောင်းတိတိလေးကိုခေါ်ပြီးတော့မင်းတို့လို့မင်းတို့ရဲ့အမေနေတဲ့နိုင်ငံအချင်းကြီးရဲ့လားအဲ့တော့ဘုရားလောင်းကမပြောတော့ဆိုတော့ဖခင်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာဘာမှအကျိုးမရှိနိုင်တဲ့အကုသိုလ်ကဖြစ်စေတဲ့အခါမျိုးကိုပြောတဲ့ထုံးစံမရှိပါဘူးတဲ့မှန်တာကိုမြင်တဲ့အတိုင်းကြုံးမိတဲ့ကောင်ကတော့ပြာပူလေးမှာတေးရတယ်ကျွန်ုပ်ရဲ့ညီငယ်လို့တေးရတယ်ဘာမှမပြောဘူးဒါလေးပဲပြောပြီးတော့အဲ့ဒီဖခင်ကိုနှုတ်ဆက်ပြီးတော့ဗြဟ္မဘုရားနဲ့ပြန်သွားတယ်နောက်ကိုပြန်မလာတော့ဘူးလို့ဆိုတယ်အဲ့တော့သူပြောခဲ့တဲ့စကားလေးကခေါင်းကတော့ကြံ့ချစ်တာပေါ့လေနော်မြင်တာကိုမြင်တဲ့အတိုင်းမစင်းသားမစင်ခြင်းပဲနဲ့အရံကရောပြောတဲ့ကောင်မှတော့ပြပူထဲမှာတေးရတဲ့ချစ်တူလေးတွေကိုတေးရတယ်ခင်ပြောတာဒါကြောင့်ကိုယ့်ရဲ့စကားကမှန်ပြီလို့လည်းပဲပုဂ္ဂိုလ်ကိုကြည့်ပြီးတော့ပြောဖို့မလိုဘူးလားလူတွေဒီပုဂ္ဂိုလ်ကပြောလို့အသိမသိဆိုတာပြောဖို့ကြည့်ဖို့လိုတယ်ပုဂ္ဂိုလ်ကြည့်ပြီးတော့ပြောရုံမျှနေတယ်မပြီးသေးဘူးအချိန်ကာလကိုလည်းကြည့်ရတယ်ဒီချိန်ကပြောတဲ့အချိန်လားမပြောတဲ့အချိန်လားသူကစိတ်တူနေသလားဓမ္မမဟုတ်သိမှကြည့်ကြည့်လည်းလည်းဖြစ်နေသလားဒါမျိုးတွေကိုကြည့်ပြီးတော့မပြောတဲ့ဘူးလားပြောတဲ့တယ်ဒါနဲ့ပတ်သက်ပြီးတော့အချိန်ကာလကိုကြည့်ပြီးတော့ပြောရမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဇက်တော်လေးတခုပြောဖို့ပဲနော်ကလေးတွေဆိုတော့ဒါလေးတွေခေါင်းထဲကိုဆွဲသိခြင်းနဲ့ပေါ့ဦးဇင်းကနော်အဲ့ဒီမှာမပြောထားလို့ဆိုတော့ဘုရားတော်ကပညာရှိအမတ်တယောက်ဖြစ်တယ်သူ့ရဲ့ရှင်သခင်ရှင်ဘုရင်ကစကားပြောအလုံးမဆင်ခြင်တဲ့ရှင်ဘုရင်လို့ဆိုတယ်ဘာပြောမြင်ပြောထားလိုက်တာပဲဘာလို့မျက်နှာမမထားဘူးဘယ်ချိန်မှမကြည့်ဘူးဘာကာလမှသဘောမထားဘူးပေါ့အဲ့တော့ဘုရားတော်ကဆုံးမခြင်းနဲ့ဆုံးမဖို့အခွင့်အရေးမတန်ဘူးဖြစ်နေတယ်အဲ့လိုနဲ့တည့်ရကြတော့မူမဘောဘာအစုံနဲ့ခုရင်ထွက်ပြီးတော့မှန်းချီတာပေါ့လေအဲ့တော့ဘုရင်ကြီးကကြောက်ပြပေါ်မှာအခင်ကောင်းတွေပါလေခင်ပြီးတော့ထိုင်ပြီးတော့နေတယ်အဲ့ဒီကြောက်ပြချက်ကတည့်ရပင်ကြီးရှိတယ်အဲ့ဒီတည့်ရပင်ကြီးမှာကြောက်ပြခင်ပြီးတော့ထိုင်ရတာပေါ့အဲ့ဒါလိုထိုင်တာရှိသေးတယ်အဲ့ဒီတည့်ရပင်ပေါ်ကကြီးလိုက်သေးကနေပြီးတော့ဟုတ်အောင်ခဲ့ကလေးတွေပေါ့ကနောက်သေးတန်ကြီးရဲ့လည်းအောက်ပြုတ်ကျလာတယ်ပြုတ်ကျလာပြီးတော့အဲ့ဒီကြောက်ပြကိုကျပြီးတော့တည်တော့ဘယုံသုံးကားဖြစ်ပြီးတော့တည်သွားတယ်အဲ့တော့ဘုရင်ကြီးကဟာဦးအောင်ရဲ့ကလေးကြည်တန်သွေးတန်ရဲ့ရဲ့နဲ့အခုပဲကြာပြီးတော့အခုပဲတည်တော့တယ်။ဒါဘာလို့ကြာလာလဲ။ဘုရားတော်ကမေးတာပညာရှိမှကမေးတော့ဘုရားတော်ကသိပင်မမော့ကြည့်တယ်။မော့ကြည့်တော့ကြီးတိုက်ကိုတွေ့ရတယ်။ကြီးမကိုလည်းတွေ့ရတယ်။တွေ့ရတဲ့အခါကျတော့ဘုရားတော်ကအမှန်တမ်းကြည့်တယ်ပညာရှိတို့ရဲ့အတွေ့အကြုံကြည့်ရတယ်အမှန်နဲ့ပေါ့လေ။အမှန်တမ်းကြည့်တယ်။အမှန်တမ်းကြည့်တော့သူတော်ဦးတင်တယ်။မင်းကြီးနဲ့ဒီအုံးမြက်တွေဟာကြီးမတွေရဲ့အတိုက်အခဲကိုသူတို့ကပို့ဥထားတဲ့သဘောရှိတယ်။သူတို့ရဲ့သားကိုသူတို့မဆောင်ရှောက်ဘူး။အဲ့တော့ကြီးမတွေကလည်းသူ့ကိုဝဲချင်ပြီးတော့ဒါဝတ်ပေးနေတာပေါ့။အဲ့လိုနဲ့ဒီအုံးအုပ်လေးကကြီးဥတွေနဲ့အတူတူပေါက်လာတယ်။ပြီးတော့ကြီးတွေကလည်းမဲမဲ၊အုပ်အိုးတွေကလည်းမဲမဲဆိုတော့ကြီးမကအကုန်လုံးသူ့သားတွေကိုဝဲချင်တာပေါ့။အဲ့လိုနဲ့အကုန်လုံးကိုအစာရှာပြီးတော့ကြွေးတယ်။ဒီလိုနဲ့အကောင်လေးကြီးကြီးကြီးကြီးလာတဲ့အခါကျတော့ဒီအောင်းနဲ့ကလေးကမအောင်မီတဲ့နဲ့အချိန်မှာအောင်မီမိရတယ်ဒီစကားလေးပါနော်မအောင်တဲ့နဲ့အချိန်မှာပေါ်လိုက်တယ်အဲ့ဒီပေါ်လိုက်တော့ကြီးမကကြီးတွေပေါ်တဲ့အတန်းထွက်မလာဘူးအောပေါ်တဲ့အတန်းကအဲ့တော့ဒါမှသားမဟုတ်ဘူးလို့သူသိသွားတယ်သိသွားတော့ဟာငါတတလုံးမှပြောဒီကောင်ကိုကျွေးခဲ့တာပဲဆိုစိတ်တူပြီးတော့အဲ့ဒီအောပေါက်စားလေးကိုတို့စိတ်ပြီးတော့အောက်ကိုတခါနဲ့ပြစ်ချလိုက်တယ်မအောင်ကြီးတဲ့အချိန်မှာအောင်ကြီးပြည့်တဲ့အတွက်ကြောင့်ဒီကိုအောင်ခံဟာတည်ရတယ်။အဲ့ဒီမှာဘင်းကြီးကိုဆုံးမဖို့အခွင့်တန်သွားပြီပေါ့။ဘုရားတော်ကအဲ့ဒါနဲ့သူကဒီဖြစ်ရကိုစံပြင်ပြီးတော့မင်းကြီးတဲ့စကားဆိုတာမပြောဆိုတဲ့အချိန်မှာပြောဆိုမယ်ဆိုရင်လည်းဒီကိုအောင်ခံကလေးတို့ဒုက္ခရောက်တဲ့ပြည့် ဲ့ဒီမှာဘုရားကဥပမာလေးနဲ့ပြောတာသူပြောတဲ့စကားတွေကဦးတင်ကအလုံးသဘောကျတယ်ဘာပြောလဲဆိုတော့မကောင်းသဖြင့်ဆိုအပ်သောစကားသည်တွေးအပ်သောဓာတ်ချက်ကြောက်စရာကောင်းတယ်တွေးအပ်သောဓာတ်သည်တစ်ခဏချင်းတတ်တက်ကဲ့သို့မကောင်းသဖြင့်ဆိုအပ်သောစကားသည်တစ်ခဏချင်းတတ်တက်တယ်တွေးထားတဲ့ဓာတ်တောင်ကြောက်စရာကောင်းတယ်ပေါ့နော်လက်တတော်တည်တည်တတော်အစိတ်ကြီးတစ်ခဏချင်းတတ်တက်ကဲ့သို့မကောင်းသဖြင့်ဆိုအပ်သောစကားသည်လည်းတစ်ခဏချင်းတတ်တက်တယ်လက်တတော်တည်တဲ့အစိတ်ကြောင့်ပေါ့စကားတစ်ခွန်းကတစ်ခါပြန်ရမှာအပင်မြန်တတ်တယ်လို့ဆိုတာနော်ဒါကြောင့်မင်းကြီးတဲ့စကားကိုကာလဟုတ်ပြီးနိုင်၎င်းကာလမဟုတ်ပြီးနိုင်၎င်းစောင့်နေရည်ဆိုလိုတာကပြောတဲ့အချိန်မှာပဲဖြစ်ဖြစ်မပြောတဲ့အချိန်မှာပဲဖြစ်ဖြစ်စကားကိုတည်ထားပြီးတော့ပြောရမယ်နော်ပြောတဲ့အချိန်မှာပဲဖြစ်ဖြစ်ဆိုတာလေးတော့ပါတယ်နော်နောက်ပြီးတော့ကိုယ့်ရဲ့စကားကိုသဘောကျတယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့ရှေ့မှာတောင်းမှာစကားကိုအရှိလေးမြတ်အတိုင်းအဆမရှိမပြောနိုင်ဘူးတဲ့ဆိုလိုတာကငါပြောတဲ့စကားကိုဒီလိုလေးသိခဲ့တာပဲဒါကမှမဟုတ်အချာကြီးပြောနေမှာပဲလို့ဒါမျိုးမလုပ်ရဘူးစကားကိုအတိုင်းအဆပြောရတယ်အဲ့လိုဆိုမှနော်ဒါကြောင့်အားလုံးပြီးတော့စကားဆိုတာပုံပုံကိုလည်းကြည့်ပြီးတော့ပြောရမယ်အချိန်ကာလကိုလည်းကြည့်ပြီးတော့ပြောရမယ်နောက်ပြီးတော့စကားပြောတဲ့နေရာမှာဒေါသတွေမာနတွေနဲ့မပြောဆိုရဘူးနော်မာကအချက်သားပဲငါကသူ့လိုတဲ့သားရင်ငါသူ့တက်တက်တယ်ငါသူ့လက်တည်တယ်ဆရာရဲ့ဒီကွာငါအောက်ကပဲဆိုပြီးတော့ကိုကသူ့ချက်အမြင့်ကပဲဆိုပြီးတော့နိုင်နေဆိုတဲ့သဘောနဲ့တည်းကစကားကိုမမဆာသာမပြောနဲ့ဘာဖြစ်လို့လဲဆိုတော့ဘဝဆိုတာအမြင်နဲ့တသမှတ်ခြင်းနေနေတာမဟုတ်နော်မြင်တဲ့လူတွေကလည်းနေနေနေသွားတာနေတဲ့လူတွေကလည်းမြင်မြင်မြင်လာတချိန်လုံးကကိုနှိမ့်နှိမ့်ချချချွတ်ချွတ်ဖဲဖဲပြောခဲ့တဲ့လူတွေကတချိန်မှာကိုယ့်လက်မြင့်မလာဘူးလို့ဆိုနိုင်တယ်။အဲ့လိုမြင့်လာတဲ့အခါမျိုးမှာကိုယ့်ကိုပြန်ပြီးတော့ဒုက္ခပေးတာလေး၊ကလေသာရှိတာလေး၊ဖိနှင်တာလေးမလုပ်နိုင်ဘူးလားဗျ။လုပ်နိုင်တာ။အဲ့ဒါသူများကမမဆာသာပြောခြင်းတည်းကိုယ့်ကိုယ်ကိုဒုက္ခပေးတာနဲ့အတူတူပဲလို့တခါတလေပြင်းနေတာလို့ပြောခြင်း။ဟုတ်လား။ဒါကြောင့်စကားမှာနိုင်နိုင်လေးပဲမမဆာသာအထက်ကြီးနဲ့မပြောနဲ့သတိထားပြီးတော့ပြောရတယ်။ဒါနဲ့ပတ်သက်ပြီးတော့သာလုံးမီတို့ဘုဒ္ဓရာရားရာဇဝန်လေးကနော်ဖြစ်ရတဲ့ခုဘုံဘုံပြောပြအခုဘုံဘုံကလောလောဆယ်စကားတို့ဒီအစွမ်းဆိုပြီးတော့စာအုပ်လေးနဲ့အုပ်ကြီးတယ်အဲ့ဒီအကြောင်းအရာတွေကခေါင်းထဲမှာရှိပြီးတော့ငါပြောပြနေတယ်ပေါ့နော်ပြည့်တဲ့ဗကံရာဇဝန်မှာနရတိဟပတိမဲဆိုတာရှိတယ်ဘာအရင်ချင်းမှမရှိဘဲနဲ့နော်ဇာတိမြတ်အမတ်ကြီးကြောင့်လို့သူရှင်မြင်ဖြစ်လာတယ်လို့ဆိုရမှာဆိုနော်အဲ့ဒါရာဇသည်ညာမကြီးရဲ့ကျေးဇူးကြောင့်ရှင်မင်းဖြစ်လာတော့ဒီကျေးဇူးရှင်အမကြီးကိုသူကထိုက်ထိုက်တန်တန်မချင်းရောက်မိဘူးလို့ဆိုတယ်။ဒါကအမကြီးကစိတ်နာပြီးတော့မလုပ်လို့ဆိုတော့ကွန်စားတဲ့ကွန်အစ်ပြောရပါမယ်။အဲ့ဒါကိုပန်ကပ်ပေပန်ကပ်ဆိုတော့ခေါ်တယ်။အဲ့ဒီဟာကိုအပဲ့နဲ့ဘင်းကြီးရှင်မှာခါးသားဝင်တယ်။ခါးသားဝင်တော့ဘင်းကတော့ရိုးရိုးပဲရှင်ပြီးတော့အဘိုးပန်ကပ်ကြီးကလည်းအပဲ့ကြီးမှသာဘာကြောင့်အကောင်းနဲ့မစားတာတော့အပဲ့ကြီးမှလုကင်လာတာတရားလာတဲ့နေရာမှာပြောလို့ဆိုတော့ပန်းပုတ်တီရိုးရိုးလေးကောင်းစားနေလို့ပန်းပုတ်မဲ့လို့ရှိလို့ပန်းကပဲအပဲ့လိုပဲတူခံရတယ်ဒီနရတိဟပတိရဲ့အမေကပန်းပုတ်တီရိုးရိုးလို့ဆိုတယ်ကျုပ်ရဲ့ချောမလို့ဘယင်ကတော်ခောက်ပြီးတော့မွေးလာတဲ့တန်းပေါ့သူ့အဖိုးကပန်းပုတ်တီမျိုးဆိုအမျိုးကိုချိလိုက်ပြီးတော့အမတ်ကြီးကဒေါသနဲ့ပြောလိုက်တဲ့စကားတစ်ခွန်းပါပဲဒါပေမဲ့စကားကတစ်ခွန်းမေမလို့အစွန်းကတော့မပေးဘူးအဲ့ဒီလိုပြောတော့ဘယင်ကသူ့ကိုထိပြီးတော့ပြောတယ်ဆိုတာတိတော့ဖဲခါတော့အဲ့တော့ဘာပြောလို့ဆိုအဖိုးတဲ့ဖယားများထိတင်ပြီဆိုတော့ဘာနဲ့တင်ရတော့ဉာဏ်နဲ့တင်ရပါလေထိတင်ပြီးဆိုတော့အဲ့ဒီဉာဏ်ကိုဘယ်နဲ့လုပ်ဖြစ်လို့ဖြတ်ပြင်ရပါလေဘာလို့ဖြတ်ရလဲဖယားမထင်တယ်မှာဆိုလို့ပါအဲ့တော့အဖိုးကဉာဏ်နဲ့တူတယ်ကျလုပ်ကထိနဲ့တူတယ်ဒါကြောင့်ကျလုပ်ထိအပေါ်ရောက်သွားပြီးအဖိုးဖြစ်တဲ့ဉာဏ်မလိုတော့ဘူးတဲ့ဒါကြောင့်မလို့အရာတွေအကုန်လုံးနှုတ်ပြီးတော့ဓာမျိုးတွေအကုန်ချပြီးတော့ဒလကိုနည်းနည်းနဲ့ပေးလိုက်တယ်။စကားမများဘူးတော့တခွန်းနဲ့ဟုတ်လား။တခွန်းနဲ့လည်းမရောက်ပါတော့ဒလရောက်သွားတယ်။အဲ့ဒီဖြစ်အဲ့ဒီခါကဒလကအလုံးဝေးလံခေါက်တည်တဲ့နေရာလို့ဆိုရမှာပေါ့။ပကံကလည်းဒလရောက်သွားတယ်။အဲ့ဒီနရတိဟပတိမင်းဟာအမျက်ဆောင်မှကြီးတယ်အစာတော့ကျူးတယ်အမိနေကိုမညာမတာပက်ပက်ဆက်ဆက်မချင်းမချင်းပေးတယ်ဆိုတဲ့နာမည်ဆုံးနဲ့ကြော်ကြတဲ့မင်းပါသူကနော်ဆောလုံးကိုတက်ပြီးတော့ဆောလုံးကငါ့ကိုစောက်မှဆိုပြီးတော့အမြဲတမ်းအော်ကြီးနေရတဲ့ဘယင်ပေါ့အဲ့ဒီနရတိဟပတိဘယင်က သူ့ကိုယ်လာစကားချမ်းနေနဲ့ပြောတာကိုသူကမကြိုက်တာသူများကိုကြတော့စကားချမ်းနေအလွန်ပြောတယ်အဲ့လိုစကားချမ်းနေပြောလို့လည်းပဲသူ့ရဲ့ဘဝမှာရုပ်ပြည့်ချင်းချင်းနဲ့အကြီးနဲ့အယုတ်ဆိုးစွာပေးခဲ့ရတယ်သူ့အကြောင်းကအလွန်သမွေကရတဲ့အကောင်းတယ်ဘာလဲဆိုတော့သူ့မှာသားသုံးယောက်ရှိတယ်ဥစ္စနာနဲ့တိဟတုနဲ့ကျော်စွာဆိုပြီးတော့သားသုံးယောက်ရှိတယ်အဲ့ဒီသားသုံးယောက်ကိုသူကမေတ္တာလေးအတူတူနဲ့ချစ်ခဲ့တာတော့သူမဟုတ်ဘာဖြစ်လို့လဲဆိုတော့ဥစ္စနာနဲ့ကြော်စွာကိုတော့ပွဲတော်တီတီဆိုလို့ရှိရင်ဝက်လက်ကိုပေးခဲ့တယ်ဝက်ရဲ့လက်ရဲ့အသားကနူးညံ့နေပေါ့တိဟတူကိုကြတော့သူကဝက်ချီကိုပေးတယ်နော်ဝက်ချီကနည်းနည်းကျန်းတယ်ပေါ့ဒါကိုတိဟတူရဲ့အမေရှင်မောက်ကသိတဲ့အခါကျတော့ငါသားကိုသားတွေနဲ့ဓာတ်လူထားပြီးတော့ဝက်လက်မပေးဘူးဝက်ချီပဲပေးတယ်ဆိုတော့သူနည်းနည်းသိခါကျတယ်ပေါ့လေအဲ့ဒါနဲ့ဒီမေတော်ကမလုပ်လေဆိုတော့မိဖုရားကစပုန်မှုနဲ့ပေါင်းပြီးတော့သူ့ရဲ့သားတိဟတူကိုလည်းဝက်လက်ရသူကလုံးအဲ့ဒါကိုမင်းကြီးကသိသွားတဲ့အခါကျတော့ဒီတိဟတူရဲ့မယ်တော်ကမူမတ်ဘူးဝင်လည်းမဟဲ့ဝက်လက်ကိုမအဲ့ဒါသူမြင်ရဆိုတယ်ရှက်တာပေါ့ရှက်ပေမဲ့မင်းကြီးဆိုတော့ဘာမှလည်းပြန်ပြီးတော့မပြောရဲဘူးဒီဘာမှအပြစ်မရှိတဲ့သားတိဟတူကိုလည်းပဲလူပုံလည်းရရောက်လို့ရှိရင်ဟဲ့ဝက်လက်ကိုမဟာအလိုသူကဆိုအဲ့ဒီဆိုတဲ့စကားကိုသားဖြစ်တဲ့သူကစိတ်အနာကြီးနာတယ်သားပါချင်းဖြစ်လာတဲ့ကိစ္စနော်အကြောင်းမိမာတွေလည်းပဲငါကမိမာပဲသာသမီတွေကမွေးမလို့ဖြစ်တာဆိုပြီးတော့စကားကိုမမဆာဆာတော့မပြောတဲ့ဒီဇာတ်ကဘလို့ဖြစ်လာမလဲဆိုတာသာသမီတို့ဆက်ပြီးတော့နားထောင်နော်နောက်တော့မိကြီးကသားတွေကြီးလာပြီဆိုတော့ဥစ္စနာကိုသတိမျိုးကိုမျိုးစားပေးလိုက်တယ်တိဟတူကိုကြီးမျိုးကိုမျိုးစားပေးလိုက်တယ်ပေါ့ဒီလိုနဲ့နောက်တော့သူ့ရဲ့ဆက်ဆံရေးဉာဏ်ဖြစ်မှုဟိုဥစ္စနာဟိုမွန်ဂိုဘယင်ကုဘလိုက်ဆန်တို့ဘာလို့ကြားလို့ပါလဲနော်အဲ့ဒီမုံကုန်တက်တဲ့တရုတ်တွေကဒီကိုကျူးကျော်မယ်ဆိုပြီးတော့ဝင်လာတဲ့ခါကျတော့မိကြီးကပြေးတာဒါကြောင့်သူ့ကိုတရုတ်ပြေးမြင်းလို့လည်းခေါ်တယ်ပေါ့အဲ့ဒါပြေးတာပဲပြေးတော့ဆိုတော့သူကပသိမ့်ကြီးပြေးတယ်ပြေးပြီးတော့နောက်တော့ဒီလာဘောဘဆရာတော်ကနော်အဲ့ဒီမုံကုန်အိတ်ကိတ်ကိုသွားပြီးတော့စကားပြောကောင်းကောင်းနဲ့နောက်သွားပြီးတော့စီရင်လို့တရုတ်စစ်တပ်တွေပြန်ဆုတ်သွားတယ်ပေါ့ဆိုရပါဆိုအကျဉ်းချင်းအဲ့ဒီကြတော့မှမိကြီးကဂျာအေးပြီဆိုပြီးတော့ပကံကိုပြန်လာပြန်လာတော့လမ်းမှာပြည်မြို့ကိုဝင်တယ်ပြည်မြို့မှာသူသားတိဟတူရှိတယ်သူငငယ်လုံးကဝက်လက်ခူမသားလို့ခေါ်ခဲ့တဲ့ကောင်မအဲ့ဒီမှာရှိအဲ့ဒါနဲ့သူအဲ့ဒီဝင်မယ်ဆိုတော့ဝင်တော့ဖခင်မလို့ကြီးဝင်လာမယ်ဆိုတာကိုတိဟတူကသိပြီးတော့ဘာလုပ်လို့ဆိုတော့စားတော်အုပ်ကိုအစိတ်ခတ်ထားတယ်အစိတ်ခတ်ပြီးတော့ဘင်းကြီးလည်းရောက်ပြီးဆိုတော့မှဓာရီနှံနေကင်ထားတယ်နော်တကယ်ရာသူသားတွေကိုဘေးကတစ်ခါဝိုင်းထားလိုက်တယ်ဝိုင်းပြီးတော့ဒီရာဇဝတ်အချိန်မှာခမဲတော်စိတ်ခတ်ထားတယ်။ဒါကြောင့်ခမဲတော်ဒါကိုစားအောင်လုပ်ခိုင်း။မတိမတာကြွေးတာမဟုတ်ဘူးနော်။နော်အစိတ်ခတ်ထားတယ်လို့ပြောပြီးမှကြွေးတာ။မင်းကြီးဒါကိုမစားဘူးဆိုရင်တော့ဒီရာဇဝတ်သားတွေကမင်းကြီးကိုတတ်ကြနေတယ်။အဲ့ဒါနေပါလား။အတော်ဝင်းကစဉ်းစားကြည့်တယ်။ဟုတ်။နှုတ်ကျမ်းနဲ့ရှင်မင်းကိုဒီအစိတ်ကိုပဲစားပြီးတော့သေရင်ဆိုပြီးတော့များတန်ခတ်တလားလို့စဉ်းစားကြည့်တယ်။အဲ့မှာသူဘလို့လုပ်ရမှာမသိဘူး။အဲ့ဒီမှာမိဖုရားဘွားဆောကမင်းကြီးရဲ့သွေးတန်ရည်ရဲ့တေးရတာနဲ့စားလို့ရှိရင်တော့အစိတ်ကိုစားပြီးတော့တေးရတာကနည်းနည်းတော်သေးတယ်လို့ပြောတော့အစိတ်ပါတဲ့သမင်းဟင်းကိုအစိတ်ပါတဲ့သမင်းဟင်းမှတိရတယ်စားပြီးတော့တေးရတယ်။နော်ဒါကြောင့်စကားတခွန်းဆိုတာကြောက်เสียမကောင်းဘူးလား။ကောင်းတယ်နော်။အဲစကားပြောလာလို့မခံနိုင်လို့ဒါလုပ်ကြတာပဲ။ပြောမိတဲ့စကားတန်းဖြစ်တဲ့လူလည်းပဲဒါကံကြီးချိုက်ပြီးတော့အကြီးကြီးရတူလည်းပဲနောက်တစ်ချိန်မှာဒုက္ခရောက်เสียအကြောင်းရှိဘူးလားရှိတာပေါ့ဒါကြောင့်စကားဆိုတာအပြောမတတ်ရင်သူရောကိုရောအများကြီးဒုက္ခရောက်ရတယ်အဲ့ဒါလိုပဲစဉ်းစားဆင်ခြင်ပြီးတော့အပြောတက်တက်နဲ့ပြောမယ်ဆိုရင်တော့သူရောကိုရောဒုက္ခလွတ်ပြီးတော့ချမ်းသာလျက်အကြောင်းရှိဘူးလားရှိတယ်အဲ့ဒါကိုလည်းဘုရင်တို့ဟိုရာဇဝင်ထဲမှာဖြစ်ရကြောင်းလေးတစ်ခုစိတ်ဝင်စားဖို့ရတယ်ဒီကိုတွေ့ရတယ်ရာဇဝင်ကတော့များသောအားဖြင့်အကြီးတန်းရုပ်ဆိုးတာတွေကိုမှတ်တမ်းတင်ထားတာပဲများပါတယ်နော်ဒါကကောင်းတာလေးတွေလည်းကြိုးကြကြိုးကြတွေ့ရတယ်ပေါ့ဟုတ်လားအဲ့ဒါဘယ်မှာတွေ့ရလဲဆိုတော့ဦးဇင်းတို့ဘမရာဇဝင်မှာငါးကြီးရှင်ကျော်စွာဆိုတာကြားလို့ရဟုတ်လားနော်ဆင်ပြေငါးကြီးရတယ်ဆိုပြီးတော့ငါးကြီးရှင်ကျော်စွာနော်အဲ့ဒီရှင်မင်းကစိတ်ကောင်းနှလုံးကောင်းတော်တော်ရှိပါလေအဲ့ဒါတိတိတော့ဖြစ်ရကလေးကိုဦးဇင်းတို့အတူချုပ်ပြီးတော့ပြောမယ်အဲ့ဒီငါးကြီးရှင်ကျော်စွာကနေ့လည်ခင်းကြီးမှာပွဲတော်တည်မယ်ဆိုပြီးတော့အရင်သက်ပြင်ဆင်နေတော့နော်ယဟန်ရောင်ယဟန်တုတယောက်ကတပိတ်လိုက်ပြီးတော့အဲ့ဒီပွဲတော်ဆံကိုလာပြီးတော့အလုခံငါးလေးရှင်ကျော်ဆိုတော့မလုပ်နဲ့အဲပွဲတော်တည်နေဟုတ်လားအဲ့ဒီအချိန်မှာယဟန်တို့ယဟန်ရောင်တယောက်တပိတ်လိုက်ပြီးတော့ဆွမ်းလာရတဲ့ အဲဒုက္ခနေဒီလက်ပတ်တိကလည်းတော်တော်ကောင်းတော့မင်းကြီးကဒါပုဂ္ဂိုလ်တူနေမှာဟုတ်လားအမှန်ကတော့ယဟန်မူယဟန်ကြောင့်ပဲဒါကိုပုဂ္ဂိုလ်တူချင်းပြီးတော့မင်းကြီးကဒီအချိန်မှာဆုံးလာခံနေဆိုတော့ဆုံးစားဖို့လည်းအချိန်တော်တော်နည်းနေပြီသူ့နေရာကိုရောက်အောင်ဆိုရင်ဇန်နေအရင်းကြီးနေရမှတာနဲ့ဒီပုဂ္ဂိုလ်ကပြန်တောက်ပြီးတော့သွားနေပြီဒါကြောင့်ဒါတော်တော်ထူးလေးသူတွေ့နေသူတော့ဟုတ်နေတာပေါ့လေဒါပေမဲ့တကယ်ကတော့မဖြစ်ဘူးယဟန်တို့ယဟန်ကြောင့်ဖြစ်တယ်အဲ့ဒါနဲ့သူကတော်တော်ကိုစိတ်ထဲမှာကြီးကြီးလေးလေးဖြစ်ပြီးတော့စအံ့သေးသေးပွဲတော်ပုဂ္ဂိုလ်တခါတည်းသတိထဲကိုအုံလောင်းဖြစ်တယ်။နော်လောင်းပြီးတော့သူ့တွေပါလေတောင်းပြီးတော့သူလှူလိုက်နေပေါ့။အဲ့မှာယဟန်ကလည်းအိန္ဒိယရပဲယဟန်တို့ကလည်းပြန်ကြွ။အဲ့တော့မင်းကြီးကယဟန်တို့ပြန်ကြွသွားပြီလေဆိုရောမင်းကြီးတယောက်ကိုဆင်ရတရမင်းကြီးတယောက်ကိုအဲ့ဒီယဟန်နောက်ကိုလမ်းကြည့်စမ်းပြီးရင်ဖြစ်ကြောင်းကိုရှင်တွေ့လာတယ်ဘာမှမကုန်ပြော။သူစိတ်ထဲမှာတော့ကိုယ်ရရမြင်ဇာမင်းကြီးနဲ့လည်းပြန်ပြီးတော့ကြွသွားသလားဒီလိုတဲ့င်းမျိုးကိုညှော်နေတာပေါ့အဲ့လိုပြောတော့မင်းကြီးကနောက်ရောက်ခံပြီးတော့နောက်ကမတိမတန်လိုက်တယ်။ယန်းကလည်းမြို့ထဲမှာတလန်းပြီးတလန်းအကုန်သွားပြီးတော့မြို့ပြင်ရောက်။နောက်ကမင်းကြီးကလည်းနောက်ကနေပြီးတော့ရောက်ခံပြီးတော့လိုက်တယ်မြို့ပြင်ရောက်။မြို့ပြင်ရောက်တော့ဇေယျပြစ်တစ်လုံးပေါ်တက်သွားတယ်အဲ့ဒီယန်းတို့ကတက်သွားပြီးတော့အဲ့ဒီဇေယျတွေကမိမတယောက်ထွက်လာတယ်။အဲ့ဒီမိမလက်ကိုခုနကတော့ကွဲတော့ကိုထည့်လာတဲ့တပိတ်ကိုအပ်လိုက်တယ်ပြီးတော့သင်္ကန်းနဲ့ဒူဝကိုနေလိုက်တယ်။အဲ့ဒီမြင်ကွင်းကိုမြင်ရတယ်ဒီမင်းကြီးကမြင်ရတော့ဘလုံးမစိတ်ထဲမှာမချမ်းသာဘူးပေါ့ဘလုံးမမချမ်းသာဘူး။ဩမင်းကြီးကတော့ပုဂ္ဂိုလ်လူဖြစ်ပြီးတော့တောင်းလိုက်တာဒီပုဂ္ဂိုလ်ကညာလို့ရအောင်ဖြစ်နေပါလားအဲ့ဒါနဲ့သူခေါင်းမိုက်စိတ်ချပြီးတော့ပြန်လာအပြန်ခရီးမှသူတွေးနေတာကဘာလဲဆိုတော့မင်းကြီးကဘာမလို့တလုံးတရားပါမလို့မမြင်ခဲ့တဲ့အတိုင်းကပြောလိုက်လို့ပါတော့မင်းကြီးလည်းကြီးနေနေတဲ့ဒီကလေးတွေတက်ကြောင်မပြောင်ပြောင်ပြီးတော့လောသဘုံထပ်ပြီးတော့အကြီးအကျယ်ပေါက်ပွဲမှာပဲနော်ဒီညာလူညာအောင်လည်းဖန်ကြီးခံရပြီးတော့ရာဇဝတ္တံတက်ပြီးတော့သူလည်းဒုက္ခအကြီးအကျယ်ရောက်ပါမယ်သိကြပေါ့နေပါအသက်ခံရတယ်အဲ့တော့ငါဘယ်လိုပြောမလို့အဲ့လို့ဆိုရင်ငါလိန်ညာပြီးတော့ပြောမလားလိန်ညာပြီးတော့ပြောရင်လည်းတချိန်မှာအဖြစ်မှန်ပေါ်လာလို့ရှိရင်ငါရာဇဝတ္တံတက်တယ်အဲ့ဒါဒီဘလို့စဉ်းစားတယ်လက်တစ်လျှောက်လို့သူစဉ်းစားတယ်မိကြီးကိုလည်းပဲဒေါသတွေနဲ့ပူပူပန်ပန်ဖြစ်တာမျိုးသူမဖြစ်စေချင်ဘူး။ရဟန်းတို့ရဟန်းကြောင့်လည်းပဲရာဇဝတ္တံတွေတက်ပြီးတော့အသေးဆုံးနဲ့မပေးနေချင်သူစေတနာသူမြစ်တာပေါ့။အဲ့ဒါနဲ့မင်းကြီးကဘလို့ပြောရကောင်းမလို့ဒီလိုအဖြစ်ဆိုးတွေမဖြစ်အောင်ဘလို့ပြောရကောင်းမလို့အချင်းချင်းအောင်ဘလို့ပြောရကောင်းမလို့ငါလည်းရာဇဝတ္တံမတက်အောင်ဘလို့ပြောရကောင်းမလို့စဉ်းစားရင်းနဲ့အဖြေထွက်တယ်။အဲ့ဒါနန်းနာရောက်တော့မင်းကြီးကမေးတယ်ဘလို့တော့ကြိုးစားဆိုတော့မင်းငါကပြောလို့ဆိုတော့ရှင်မင်းကြီးတဲ့ကျွန်တော်မျိုးကြီးကြည်နေတယ်မှာလေအဲ့ဒီယဟန်ရဲ့အသွင်ဟာကိုတောက်ပါပါလေညာလို့ပြောတယ်ယဟန်အသွင်ကိုတောက်သွားတယ်အဲ့တော့မင်းကြီးကလက်ရုံးတွေပါလေတန်းပြီးတော့တွေ့လာတယ်ငါထင်တဲ့တိုင်းဒါယဟန်သာပဲသူထင်တာကဇာမင်းကြီးနဲ့ကြွတော့တော့ယဟန်ဟာကိုတောက်သွားတယ်လို့သူကထင်တာမင်းကြီးဆိုလိုတာကအဲ့လိုဆိုလိုတာမဟုတ်ယဟန်အသွင်ပြောက်ပြီးတော့လူအသွင်ရောက်သွားတာလို့သူကပြောတာဒါပေမဲ့သူ့စကားကအဘိဓိကမလို့ထွက်နှစ်ခွန်းထွက်နေတယ်။ဘာလို့နှစ်ခွန်းထွက်တဲ့စကားကိုသူပြောတယ်ဆိုတော့နောက်တစ်ချိန်မှာအဖြစ်မှပေါ်လာရင်သူ့ဘက်ကဖြေရှင်းလို့ရအောင်လို့သူကစကားကိုနှစ်ခွန်းထွက်တာကိုပြောလိုက်တယ်။လူဝလဲသွားတယ်လို့သူမပြောဘူး။ယဟန်အသွင်ပြောက်သွားတယ်။မှန်တယ်။ယဟန်အသွင်ပြောက်သွားဘူးလား။ပြောက်သွားတယ်။အဲ့တော့ကောင်းတဲ့စကားစဉ်းစားကြည့်နော်။အဲ့လိုပြောလိုက်တဲ့အတွက်ကြောင့်မင်းကြီးလည်းပဲရှားလို့တန်မတင်တော့ဘူးမင်းကြီးလည်းပဲဒေါသတွေနဲ့ကိုကိုလောင်လောင်မဖြစ်တော့ဘူးကြည်လို့ပြီးတော့အဲ့ဒါတိုက်တိုက်ဆိုင်ဆိုင်လူလူချာချာလို့ပြောရမယ်အဲ့ဒီနေ့မှာပဲတဲ့ဟိုခွာကလုံးပတ်သုံးတော်လောက်ရှိတယ်အင်မတန်ကောင်းတဲ့မြင်ကောင်းကြီးတကြီးမင်းကြီးထံဆက်တယ်ဆိုတဲ့တဲ့ရင်ရောက်လာရောက်လာတော့မင်းကြီးကတွေ့လာတာငါရဲ့အယူပါကျိုးပေးတာလို့ပြောတယ်နော်အဲ့ဒါဒီလောက်ကောင်းတဲ့အင်မတန်မင်းကြီးရဲ့စကားတော်ခွန်အဲ့ဒီစကားတော်ခွင့်ရဲ့နောက်ွယ်မှာမာရီရှိတယ်လို့သူတစ်ဖက်သားကိုမဆင်းရဲစေလို့လည်းမြစ်တာနော်သူတစ်ဖက်သားကိုကောင်းသားစေလို့လည်းမြစ်တာနော်ဒုက္ခမရောက်စေခြင်းနဲ့မြစ်တာစေတနာဓာတ်ရည်ရှိဘူးလားအမြစ်တာစေတနာတွေနဲ့နေနေလည်းဘလို့ဖြစ်တာတော့မဟုတ်ဘူးဒီမြစ်တာစေတနာတိုင်းဖြစ်လာတော့ဘလို့ပုံဖို့ပြီးတော့ဘလို့တွေးလို့ပြီးတော့ကြောက်စုမလဲဆိုတဲ့ပညာဆိုတာတော့ဘလို့ဘူးလားနော်စေတနာမြစ်တာတော့နေနေဘလို့လည်းမပြောတတ်ဘူးငါဆင်းရဲမှာတော့ဆိုးတယ်ဒါပေမဲ့ဒါကိုအချင်းချင်းဘလို့ပြောမလဲဆိုတာကိုမသိဘူးဆိုရင်မပြောတတ်ပါဘူးပြောတတ်ဘူးအဲ့တော့အဲ့ဒီစကားတစ်ခုရဲ့နောက်ဆုံးမှာမြစ်တာလေးစေတနာလေးပညာလေးရှိနေပေါ့နော်အဲ့ဒီစေတနာမြစ်တာပညာလေးကိုရင်ခံလို့သာလေးဒီကောင်းတဲ့စကားတစ်ခုထွက်လာပြီးတော့ ที่ยาสูงยาวเด็กกินรู้ว่ายาเลี้ยตัวก็ไม่ต้องเต้นนั่งนับบ่แต่ก็รู้ว่าดีมีเนี่ยหามีเนี่ยในกุฎเนี่ยในที่นั่งที่นี่แม่เนี่ยจะชาร์จเลยช่วยดูเลเวลเนี่ยหน้าจามาพอไม่นี่เลเวลโดนอะไรเนี่ยสิเนี่ยยังหันดูเลเวลยาสูงยาวเต้นมีรถตุ๊กยาที่ทำไมยังมาเต็มยุ่งเลยชิดตัวมาบ่เขาเห็นแล้วถ้าจำไม่ได้ก็เตือนเอาหนูสังเกตสุดละมันเจอได้ยังจีเจียนอันนี้ยังเป็นไงกันเราเจอได้ยังไงไหมมีอะไรฉันน่ะทุกคนคิดเสียเลยสุดละไม่เชื่อฉันหรอกเชื่อฉันเลยถ้าจำได้ก็มีรู้การยังทำวิธีการมันน้อยกันก็ต้องมาเรียนมาที่วิธีการจังตัดวันยามีอะไรทุกคนยังใจยังเลยแล้วนั่นเราเสียว่าเต็มบ้านไปแล้วที่นี่ยังพิจารณาเลยจะมีมาเรียนทุกปีเราต้องได้ในบูการันต์ใจเราก็จ้องอยู่ปีเราอ่าง่ายกว่ารูปย่อตัวละย่อเรารู้ว่าเรามีมีเจ้าเจ้าจะเรารู้ว่าเย็นเนี่ยมันมีอะไรต้องรู้สู้สุรานุชีบุระชีเอสักการ์ดคนเย็นส่งอัตติละมีอะไรชีเอรู้สุนัยบุระสุนัยเอแต่จะมุดรู้สักการ์ดย่อเย็นรูปย่อยังเอสินดาสินเย็นปีรูปย่อยังเอมาย่อเงี้ยมาสินดามาย่อดีเดียมาสินดามาย่อปีเอ็นองมาเอสินดามาพี่เราสกาลีเด็ดที่มันยาวกว่ากูช่วยใจได้สกาลยาวมันก็ปูเลยยาสอบยาละสกาลยาเนี่ยเจงามยูชีเลยสุพิโยต์ก็หุบปานีต้องจันสุพิโยต์ได้สิแล้วสกาลยาเลยกูเลยมาเจงามยูชีเลยแล้ววารุสุรมุดาวานะสกาลยาพิโยวานยาพิชัยปูรีกันดูรีบานีโรเลียนยาเลยกูพิโยต์เตยอมวันเด็ดเลียนเลยสกาลยูจอมพิเด็ดเราจะทำยังไงช่วยเสียพี่ตุ้มลาวาสาตุ้มพระตาลุยชิคเก็นบุกพิเศษเองฮะชิคเก็นบุกวันนี้ก็มาบุกพิเศษเลยเขาจะทำอะไรเกี่ยวมีเด็ดเด็ดเขาจะบอกเกี่ยวยังเกี่ยวยังเนี่ยอาการแม่บุอะไรดูเดี๋ยวบุกไปดูเข็นเนี่ยสุดาบุกที่ดีเนาะจู่ก็แม่บุกลงยองเลยฮะใส่สิ่งเดียวเช่นบุบุตาตาลุยเกี่ยวยังเนี่ยแต่พันดูเดี๋ยวชิ้นยังพิเศษเลยยิ่งดังยังรู้ที่เกิดตอนที่เด็กสกามอยู่ทั่วโลกอยู่ที่ไหนกูละที่ไหนแต่จำเป็นทำยังไงเราไม่เข้าเราจะทำยังไงรู้สิสิ่งที่มามาเรียกชื่อพี่เราเช่นยันชันยันสกาลีเลยจอมีเด็ดเดียวเราจะทำยังไงรู้สิไม่พิเศษเลยสกาลีเลยจอมีเด็ดเดียวเลี้ยงชีพเนาะไอ้เอ็ดเดอร์ก็สกาลามยังพี่เราตุ้มยังก็ที่กันที่เกิดกันเราน้องจะเป็นลมว่ามาเลยไปที่เจ็บพิเศษยังไงเลยชีเลยเป็นเงี้ยก็จะเลยเช่นนี้เนาะชาวเด็ดเดียวชูพี่เราสกาลามยังเนี่ยพี่งามอยู่ชูพี่ยังชอบยังหัวตาแต่จังสกาสุดาโอ้ตั้งไหนเนี่ยเนี่ยมันรู้ได้ยังมันพิโอเป็นเนี่ยจูซาบุกเลยกูนะแต่แม่จูนี่ก็สกาสุดยังอารมณ์พิโอเช่นนั้นเนี่ยสกาหน้าเนี่ยเลยดูว่าอารมณ์ชาเลยสกาเนี่ยเลยดูเป็นเนี่ยเลยเขาเห็นละสกาเนี่ยรู้สิเนี่ยจะดูข้าจะไปเนาะโอ้ตาลูกพิโอเนี่ยอะไรเนี่ยบ่าวละมันตีกูโอ้เจ้าดูดีเลยกูเนาะจ้องเห็นงานอะไรเนี่ยพี่ท่านท้าราชีเลยรู้จริงเนี่ยโอ้เห็นหน้าหนักกองมาเนาะช่วยกูมาหนีเลยเห็นหน้าหนักกองมาตู้เย่ตู้เย่มีช่วยกองเต็มเสียเลยกันไอ้ช่วยกูไล่เช่นไรสุดโลไม่ไล่เช่นไรสุดโลสิเองแล้วเดี๋ยวสักครั้งคุณมามาเจอเวรหนีไหนไม่หมดเราไปยังผู้เองถ้าเราเล็กอะไรมาสักครั้งคุณมามาเจอเวรเนี่ยถึงไหนกูบอกไอ้ลูกสิงห์เราเริ่มสอนตู้เดียวผมไอ้ลีกูเลยมาไม่ไกลไกลเนี่ยก็เดี๋ยวไอ้เจ้าเย่จะพัฒนาเสียส่งทุกเดือนเห็นหน้ากันบ้างลูกดีเนี่ยชีวิตเราเปลี่ยนแปลงความบอกเด็กอะไรจะมาด้วยเราไม่ป่าไปรู้มาสักครั้งเจ้าเราไม่ใช่เด็กในทางเนาะถูกปะแต่เราท่านนั้นเจ็บป่าไปไอ้เราเนี่ยเด็กอะไรสักครั้งเจ้าเราไม่ใช่ผู้สูบีเราทีเดียวก็มีเงินสวัสดิ์ไปเราเอาป้องกันที่อะไรไล่ตัวแต่เราที่ท่านเนี่ยมีเงินบอกไอ้เราแต่ได้ใช้ในเมื่อสักครั้งมีอะไรชิมไปชิมไปนั่นตัวเช็ดยาวตัวไอ้เด็กนี่มันเก่งจังพันลูกเก่งจังเลยใช่ไหมโอ้โหก็เด็กนี่มันโอ้ยฮะเนี่ยมันพูดช้าอีกนะจริงจังทีนี้ก็จริงจังอีกนะกูพูดว่าโอ้โหเห็นอะไรกันที่เกี่ยวเรื่องติดกูทำอะไรเนี่ยก็ย้อนรู้ทุกคนยังย้อนจริงนะย้อนจริงอะไรกันย้อนอะไรเนี่ยเขาจะรู้ที่จริงมันไม่จู้รู้ไม่พิสูจน์ได้จะเจอกันจับกันย้อนจริงมันมาจีรู้จริงจะพิสูจน์ได้ที่ไหนที่จริงมันไม่จู้รู้ไม่พิสูจน์ได้จะเจอกันสารุมาโรชีแต่ย้อนเห็นเราเลยใช่ไหมอ๋อไม่เอาไอ้ที่มันทุกคู่กันย้อนเมื่อสุดวิโรห้าอยู่เมื่อห้าในการชีวิตผมไม่ย้อนเลยนะเอาไว้ทำอะไรอย่างนั้นแต่ยังไม่ได้บอกเราสักหน้าเนาะไอ้ที่เราเอามาเนี่ยเชื่อมเพื่อนเราเลยคนนั้นยังไม่หมดใจเลยไอ้ ဲ့ဒီမှာဘုရားကောင်းကဆုံးမလာပါပဲရှင်ပြန်ကြီးကိုနော်ဒီလိမ့်ဟာမပြောဆိုနဲ့တဲ့အချိန်မှာပြောဆိုမိတဲ့အတွက်ကြောင့်ဘာမှဘာမှမပြောရသေးပါဘူးပြောလို့လုံးဝရှိသေးသူကတော့ရောက်တာဟုတ်လားအေးဒါကြောင့်ဘာလို့ဒီလိုစကားဆိုတာမများလေကောင်းနေပဲသို့တော့စကားမများတာကတော့ပေါ့နေနေတာကတော့နေတိုင်းကောင်းနေလို့ဆိုနိုင်တယ်နော်ပြောတဲ့အချိန်မှာပြောရမယ်ပြောတဲ့နာကိုမပြောတော့အောင်နေတယ်ဆိုရင်ဒါမပေါ့နောက်ဦးဇင်းတို့ဟိုရွာတရားမှာဝါဆိုပြီးတော့သတင်းသုံးလာကြတယ်ရဟန်းတော်6ကြိမ်လာမသိဘူးအဲ့ဒါဝါကျွတ်တော်မြတ်စွာဘုရားကြီးသူတို့ရောက်လာတယ်ဘုမြော်လာကြတယ်ဘုမြော်လာတော့မြတ်စွာဘုရားကနော်မေးတာပေါ့ခိတ္တနာနာစေတ္တလို့အချင်းချင်းသာသာနေခဲ့ကြရတယ်လားအဲ့ဒါနေခဲ့ကြရပါလေကြားတယ်တပည့်တော်တို့အဲ့ဒီဝါလင်းသုံးလကာလပတ်လုံးတယောက်နဲ့တယောက်စကားတစ်ခွန်းမှမပြောဘဲနဲ့နေခဲ့တယ်သူတို့ကအဆန်လာတရားအထုတ်မယ်ဆိုသွားရင်းနဲ့တော့စကားပြောတာအလုံးအပြစ်များပါတယ်အဲ့တော့ဘာမှမပြောချင်းနော်ခေါ်ရင်လည်းမပြောဘူးမေးရင်လည်းမပြောဘူးအကောင်ဆုံးလည်းဘာမှမပြောတော့ဘူးဒီတိုင်းကိုသူတို့ကနေကြတာအဲ့ဒါလို့နေတော့အဲ့ဒါလိုပဲသူတို့ကဒီလိုဆင်းရဲတာလားနေခဲ့ပါလေခင်ဗျာစကားတယောက်တစ်ခွန်းမှမပြောရင်းနဲ့အဲ့လိုရှောက်တော့မျက်တော်ပြန်လာချီးမွမ်းမယ်လို့ညာမတင်နဲ့နော်မျက်တော်ပြန်ကဲရည်တယ်ချက်သားလို့တဲ့တင်းတော့ဟာရံလူတွေလို့တဲ့နော်စကားမပြောတဲ့အချင်းကိုချင်းတယ်တိတ်ချီလို့နေခဲ့ကြတာစိတ်တွေနွားတွေလို့နေခဲ့ကြတာဘာမှမပြောဘဲနဲ့အဆိုးဘာမှမပြောဘူးနဲ့ဟုတ်လားအဲ့လိုနေခဲ့တာကိုပဲတင်းတော့ဟာချင်းညာတာနေခဲ့ကြရတယ်ဆိုဆိုကြသေးတယ်အဲ့ဒီအချက်ကိုအကြောင်းပြုပြီးမြတ်စွာဘုရားကစကားမပြောတဲ့အချက်ကိုစောက်ကြည့်လို့ရှိရင်ဒုက္ခအပ္ပတ္တိဆိုပြီးတော့ဝိနည်းဒေခါဘုတို့ကင်းရတယ်ဒါကြောင့်အကျိုးရှိတာကိုပြောရမယ်အဲ့တော့ကျွန်တော်ကစကားမပြောတော့ဘူးဆိုတော့စိတ်ကောက်ပြီးတော့မပြောမနေရတယ်ဘာမှမရှိဘူးလားရှိတယ်အဲ့ဒါမျိုးကိုကောင်းတယ်လို့ဆိုနိုင်မလားဘယ်ဆိုနိုင်မှာလို့ဟုတ်လားအဲ့တော့မပြောနိုင်ကောင်းတယ်လို့ကလည်းပြောလို့မရဘူးနော်ဒါကြောင့်ပြည့်စုံပါဘုရားတော်အောင်လို့စကားနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်တော့ဦးဇင်းခေါင်းထဲမှာအများကြီးရှိနေတယ်။ဟုတ်လား။ဘာလို့ဒီစကားနဲ့ပတ်သက်ပြီးတော့နော်ချမ်းသာရတာလေးဆင်းရဲရတာလေးကအများကြီးရှိတာကိုဟုတ်ရဲ့လား။ဒါကြောင့်စကားမများလာတော့မများနိုင်ကောင်းပါလေ။နေတာကတော့နေတိုင်းကောင်းတာမဟုတ်ဘူး။တိတ်တိတ်နေတိုင်းထောင်တန်တာမဟုတ်ဘူး။ဟုတ်ရဲ့လား။ပြောတဲ့ရင်မလိုဘူးလို့ပြောရမယ်။စဉ်းစားဆင်းရဲပြီးတော့အကျိုးရှိမယ်ထင်ရင်ပြောရမယ်။အကျိုးရှိမယ်မထင်ဘူးဆိုရင်တော့ပြောနေပေါ့။ဟုတ်ရဲ့လား။ထာဝရဘုရားကောင်းတော်တို့ကိုယ့်ရဲ့ဝစီကံကိုမပြောခင်ပြောစေပြောကြည့်စဉ်းစားဆင်ခြင်ပြီးတော့ပြောစုကြဖို့မလိုဘူးလားလုပ်တယ်ဘုရားတို့စကားနဲ့ပတ်သက်ပြီးတော့အကောင်းဆုံးလို့စိတ်ထဲမှာခြင်ရတဲ့အဆုံးမလေးကိုရှိတယ်အဲ့ဒါဟာဘာလဲဆိုတော့မှန်ကန်ပြီးအကျိုးရှိမဲ့စကားမျိုးကိုအချိန်အခါကိုကြည့်ပြီးတော့မေတ္တာတရားနဲ့နှူးညံ့သိမ့်မှုစွာပြောဆိုရမယ်ဆိုပြီးတော့မြတ်စွာဘုရားတိုက်တော်ကြတယ်ဦးဇင်းတို့ဝါစာသုတ်တံမှာစကားညေကောင်းမြတ်တဲ့အင်္ဂါ၅ချက်နော်မှန်ကန်ပြီးအကျိုးရှိတဲ့စကားမျိုးကိုနော်အချိန်အခါကြည့်ပြီးတော့မေတ္တာတရားနဲ့နှုံးညံ့သိမ့်ွက်စွာပြောဆိုရရတယ်နော်စကားကမှန်လည်းမှန်ရမယ်အကျိုးရှိတဲ့စကားမျိုးလည်းဖြစ်ရတယ်အဲ့ဒီလိုစကားမျိုးကိုအချိန်ခါကာလမကြည့်ဘဲနဲ့ပြောရင်လည်းမကောင်းသေးဘူးမပြောသင့်တဲ့အချိန်မှာပြောရင်စကားကဘယ်လောက်ပဲကောင်းကောင်းမကောင်းတဲ့စကားဖြစ်သွားတာဘုရားတို့ဒုက္ခသာသုတ်တံဆိုတာရှိတယ်ဗျာနော်တရားတရားမရှိတဲ့လူရဲ့ရှေ့မှာတရားတရားနဲ့ဆက်ဆက်တဲ့စကားကိုပြောရင်အဲ့ဒါဒုက္ခသာဖြစ်သွားတယ်ကိုပြောတာတော့ကောင်းတဲ့စကားပဲဒါပေမဲ့သူကလို့ရှိတယ်ယုံကြည်မှုရှိဘူးကိုကယုံကြည်မှုအကြောင်းလေးကိုပြောမကြားခြင်းကိုအဲ့ဒီလူကဒီစကားကိုနော်အဲ့ဒါလိုပဲတိလမရှိတဲ့လူရဲ့ရှေ့မှာတိလအကြောင်းကိုပြောရင်ဒုက္ခသာဖြစ်တယ်နှမျိုးဝင်လို့တဲ့လူရဲ့ရှေ့မှာလူကြီးတိုင်းနဲ့ပတ်သက်ပြီးတော့ပြောရင်ဒုက္ခသာဖြစ်တယ်အဲ့လိုပဲပညာမရှိတဲ့လူရဲ့ရှိမှပညာအကြောင်းကိုပြောရင်သုတ္တမရှိတဲ့လူရဲ့ရှိမှသုတ္တအကြောင်းကိုပြောရင်မဖြစ်တော့မကောင်းတဲ့စကားဖြစ်တယ်။ဒါစကားကောင်းမြင်ဖြစ်တော်တယ်အချင်းခါကိုကြည့်ဖို့ပုံပုံကိုကြည့်ပြီးတော့ပြောဖို့မလိုဘူးလားလို့လေ။ဒါကြောင့်မြတ်စွာဘုရားကမှန်ကန်၍အကျိုးရှိတဲ့စကားကိုအချင်းခါကိုကြည့်ပြီးတော့အချင်းခါကိုကြည့်ပြီးတော့စိတ်ထဲမှာပါလေးရှိရအောင်မေတ္တာလည်းရှိရဖို့ပဲ။မေတ္တာတရားနဲ့နုညံ့သိမ့်ဝဲဆိုအပြောပါလေချို့ဖို့လိုသေးတယ်ဟုတ်လားအဲ့ဒါလိုအင်္ဂါရက်တွေနဲ့ညီအောင်ပြောနိုင်တယ်ဆိုရင်တော့ဒီစကားတစ်ခုကြောင့်ဖြစ်ပေါ်လာမယ်ကောင်းကျိုးအားနည်းတယ်ဟာအကြီးကြီးရှိနိုင်ဘူးလားရှိနိုင်တယ်နော်အဲ့လိုအစင်းသားပဲနဲ့မြင်မြင်ပဲနဲ့ဘာမှမတွေးပဲနဲ့ထင်ရင်ထင်လို့မြင်ရင်မြင်လို့ပြုတ်ချလိုက်တယ်ဆိုရင်တော့ကိုပြောလိုက်တဲ့စကားဟာကိုယ့်ကိုယ်ကိုဒုက္ခပေးနေတယ်ကြားရတဲ့ပုံလေးနဲ့နော်ဒုက္ခပေးနေလို့ဆိုနိုင်ဘူးလားဆိုနိုင်တယ် ဒါကြောင့်ပိဿကံဘုရားဝန်တို့နော်ကာယကံဝစီကံမနောကံကံသုံးပါနော်ဝစီကံကိုဦးဇင်းတို့ဦးစားပေးပြီးတော့ဒါပြောပါတယ်ဟုတ်လားအေးအဲ့ဒါဦးဇင်းတို့ကာယကံဝစီကံမနောကံကံသုံးပါမစင်ကြယ်လို့ရှင်ရဲ့ဒုက္ခရောက်ရတယ်ဆိုတာကိုလည်းညီမမှသာပြောခဲ့တယ်နော်အေးရှင်းလုံးကကာယကံဝစီကံမနောကံတန်ရှင်းစင်ကြယ်အောင်ကြိုးစားကြတဲ့ပုဂ္ဂိုလ်တွေဟာဒီနည်းနဲ့ကြိုးစားကြတယ်နောက်တစ်ချိန်မှာကြိုးစားကြမဲ့ပုဂ္ဂိုလ်တွေဟာလည်းဒီနည်းနဲ့ကြိုးစားကြတယ်လုံးလုံးစင်စင်ကြယ်တန်ရှင်းနေကြတဲ့သူတော်ကောင်းတွေဟာလည်းဒီနည်းနဲ့ကြိုးစားကြတာလို့ရှင်းရမှုလားကိုမြတ်စွာဘုရားဟောခဲ့တယ်ဟုတ်လားကာယကံဝစီကံမနောကံကံသုံးပါးမှာမလုံခင်လုံခြင်းလုံကြီးမပြောခင်ပြောစေပြောကြီးမတွေးခင်တွေးစေတွေးကြီးအကယ်၍အကျိုးရှိမရှိကုသိုလ်အကုသိုလ်ဆင်းရဲဒုက္ခဖြစ်စေတဲ့လို့ချမ်းသာလို့ဒုက္ခဖြစ်စေတဲ့အလို့အဆရှိတဲ့ဖြင့်စဉ်းစားဆင်မြင်ပြီးတော့လာလုံနိုင်ရပြောနိုင်ရတွေးနိုင်ရလို့ဆိုရင်ကာယကံဝစီကံမနောကံတွေဟာတန်ရှင်းဆင်ကြယ်လျာရောက်ရှိလာရှိတယ်အဲ့ဒီကာယကံဝစီကံမနောကံတွေတန်ရှင်းဆင်ကြယ်ရင်ဆင်ကြယ်တော့ဆင်ကြယ်လို့ကံလို့ရောက်ဒုက္ခရောက်เสียအကြောင်းဆိုတာမရှိဘူးမဆင်ကြယ်လို့ကံလို့ရောက်တာရင်ဒုက္ခရောက်เสียအကြောင်းရှိတယ်ဟုတ်လားဒါကြောင့်ဘုရားရှင်သာလို့သူမျိုးတော့နော်စကားပြောတဲ့နေရာမှာတတိထားပြီးတော့ကိုယ့်ရဲ့ဘဝကိုမစင်ရဲအောင်အကြီးတန်းရုပ်ဆုံးမှုတွေနဲ့နော်ဆိုးဝါးမသွားအောင်စကားပြောတတ်ဖို့မလိုဘူးလားလိုပါလေနော်အဲကာယကံကိုလည်းပဲဒါဘုရင်တို့အကြီးအကျက်လောက်ပဲပြောလိုက်တယ်ပေါ့နော်မနောကံကတော့အလွန်တရာလေးလက်တဲ့အတွက်ကြောင့်ဒီအချိန်တို့လေးအတွက်မှပြောဖို့လိုတာပြည့်စုံဖို့ဆိုတာမလွယ်ဘူးနော်မနောကံနဲ့ပတ်သက်ပြီးတော့ဒါဥရှင်တို့တချင်ကြီးကြရင်တော့ဟောထားတာကုလည်းရှိတော့ရှိပါတယ်စိတ်တို့ဤအစွမ်းဆိုပြီးတော့အင်းတို့ဟောထားတာရှိနော်အင်းဒါကြောင့်ဒီကောင်တို့တော်တို့ကိုယ်ဉာဏ်တရားဟောတာတရားကြီးပို့တော့မယ်နော်ပြောမယ်လို့စီကူထဲတာကပုံပေါင်းကြီးရှိတော့ဘူးနော်ဒါလို့ဒီလိုနားထောင်ရတာစင်ပြေရတာမသိဘူးနော်အဲ့တော့ပုံပေါင်းပြောတာတွေဟာအဲ့လိုမျိုးနောက်စိတ်ဝင်စားမှုအကြည့်နဲ့လိုက်တာနဲ့ရှင်းလုံးမယ်ဆိုလို့ဖြစ်ရင်လိုက်လာကျင်သုံးနိုင်မလားစိတ်ချမ်းသာမှုကိုချမ်းသာမှုကိုဖြစ်စေမယ်ဆိုတာကိုယုံကြည်ပြီးတော့တက်နိုင်ပြီလိုက်လာကျင်သုံးမှုမလိုဘူးလားတို့လေအဲ့တော့ပြောခဲ့တာတွေကိုအကုန်လုံးပြန်ပြီးတော့နှိမ့်ချုပ်တော့မယ်နော်နှိမ့်ချုပ်မယ်နော်ကာယကဝစီကမနောကကံသုံးပါးရှိတယ်အဲ့ဒီကံသုံးပါးမှာမလုံခင်လုံစေလုံကြီးမပြောခင်ပြောစေပြောကြီးမတွေးခင်တွေးစေတွေးကြီးနော်အဲ့ဒါလို့စဉ်းစားချင်းချင်းပြီးတော့လုပ်ရမယ်ပြောရမယ်တွေးရမယ်ဆိုလို့ရှိရင်ကာယကံအခြေခံမနောကံတွေဟာတန်ရှင်းစင်ကြယ်လာတယ်တဖြည်းဖြည်းနဲ့ဟုတ်လားအဲ့ဒါလို့ဤနဲ့ခြေတော်မှာသူတော်ကောင်းတွေခုလောလောဆယ်ရှိနေတဲ့သူတော်ကောင်းတွေနောက်မှာရှိကြမယ်သူတော်ကောင်းတွေကိုယ့်ရဲ့ကာယကံအခြေခံမနောကံကိုတန်ရှင်းစင်ကြယ်အောင်ကြိုးစားကြရပါလို့မှတ်သားပြီးတော့အထူးသဖြင့်ဒီနေ့ပါဝူဇာပြပြောလိုက်ရဲ့ဝစီကံကိုဥစားပေးပြီးတော့ပြောလိုက်ပါလေဟုတ်ရဲ့နော်အေးဒါကြောင့်တော့ဒီလိုဒီမိမိရဲ့နှုတ်ကထွက်တဲ့စကားကိုစဉ်းစားဆင်မြင်ပြီးတော့ပြောတော်မှဖြင့်ပြောလိုက်တဲ့ကာယကံရှင်မိမိကိုယ်တိုင်ဆင်းရဲအောင်ချမ်းသာမှုရှိအောင်ကြားရတဲ့ပုဂ္ဂိုလ်တွေကိုလည်းမဆင်းရဲအောင်ချမ်းသာမှုရှိအောင်မိမိရဲ့အကျိုးစီးပွားသတ္တဝါရဲ့အကျိုးစီးပွားကိုဆောင်ကျဉ်းနိုင်ရတဲ့ဒီနေ့အဖြစ်စကားကောင်းကိုပြောဆိုနိုင်ရတဲ့သာဝတ္တမီကောင်းနော်ဖြစ်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့နော်ရည်တံပို့ပြီးတော့နော်တရားဝေဓမ္မသခင်ကိုအဆုံးတိုင်ရကြနော်ဘဝတုသဗ္ဗမေင်္ဂလရတနာသဗ္ဗတိဝန္တသဗ္ဗဘုရားနုဘဝေနသရာဒုက္ခီဝန္တုတိဘဝတုသဗ္ဗမေင်္ဂလရတနာသဗ္ဗတိဝန္တသဗ္ဗဓမ္မနုဘဝေနသရာဒုက္ခီဝန္တုတိဘဝတုသဗ္ဗမေင်္ဂလရတနာသဗ္ဗတိဝန္တသဗ္ဗဓမ္မနုဘဝေနသရာဒုက္ခီဝန္တုတိတိရမဂံတိယနာတိတ္တပေါင်းသရာဘုဆာတာအာရမသတ္တဝါအနန္တရူပာတပ္ပမေင်္ဂလာတောကိသဘုဒ္ဓရာကောင်းဆုံးမြတ်မင်္ဂလာဘောဝတိဘောတုကောင်းဆုံးငတိဖြစ်တော်မူကြပါစေ။တပ္ပနေဝဇာမိမိတို့ခန္ဓာကိုယ်မှာဆောင်ကျင့်နေတဲ့ဘုံတော်တန်မိမိတို့ဒီမှာဆောင်ကျင့်နေတဲ့ဘုံတော်တန်မိမိတို့တာဝန်မိမိတို့ကဘောမှာဆောင်ကျင့်နေတဲ့ဘုံတော်နာမ်ကျန်တဲ့ကောင်းတဲ့ပေါ့တော်ကနေပဲသက္ကံကိုကောင်းဆုံးအောင်မန္တရီဆောက်ရှောက်တော်မူနိုင်ရပါစေသတည်းတပ္ပဝရဥပဝေနကိင္ကံဝါလိုသေဇုမလာပွင့်တော်မူကြတယ်ဆိုလိုတဲ့ဘာဖြစ်ချက်ကိုတော့မြဲ့ရည်ဘုဒ္ဓေဇောအာနုဘောတော်တို့ရပါကောင်းတပ္ပဝရဥပဝေန
မေလျာမူရိယသိမ္မာပြေပြေဥစွာသောစေတသောတရားတော်မြတ်ရေဘုဒ္ဓေသောအာနုဘောတို့လည်း၎င်းသာဝတ္တမလူဝဝေနမဂ္ဂတံရေယပလတံရေယဥစွာသောရှင်ဝရိယသံဃာရှင်တဲ့တည်းနေကောတိလဘုဒ္ဓမတိကိုပြညာကိုလွတ်တဲ့ပြည့်စုံလို့ပြရတဲ့ဘုဒ္ဓေသံဃာအရှင်ကောင်းရှင်မြတ်ပေါင်းရေဘုဒ္ဓေသောအာနုဘောတို့လည်း၎င်းတရားနေရောမြတ်ပါဘေကံဆိုင်ချင်းရှိတဲ့ချင်းရှိတဲ့ဒုက္ခကိုစိတ်ကြောင်ကြံမှချမ်းသာရှိရကုန်ပြီဘဝတူကောင်းစွာပါလေဖြစ်တော်မူကြပါစီတည်း